Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2019ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမဧတနာကျော်ပါရှင်။ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်နှုတ်ထွက်မှုမှာပြောတဲ့ American သမားရဲ့စကားကို Pittsburgh မြို့တော်ဝင်ကမကြည်မနဲ့နဲ့ပြန်ပြီးတော့ခြေပသွားခဲ့ပါတယ်။စင်ကာပူကျင်းပတဲ့ Shangri-La လုံခြုံရေးဆိုင်ရာထည့်ကြီးဆွေးနွေးပွဲမှာတော့မြောက်ကိုရီးယားနျူကလ িয়ার အရေးအလေးပေးဆွေးနွေးခဲ့ကြပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ထိတ်တန့်ရောက်ဒေတာရင်းသတင်းတွေဒီညပိုင်းပြောပြဖို့ရှိပါတယ်မခွန်ညိုကြီး။
ကောင်းပါပြီရှင်အခုည90ရမယ့်အစီအစဉ်လေးထဲမှာတော့66ဂါဂျီနဲ့တရားစွဲခံရတဲ့ The Voice Channel တိုက်ကဝန်ထမ်းနှုတ်ကိုဒီကနေ့စနေနေ့မှာပဲရမန်ပေးလိုက်တာနဲ့ပတ်သက်လို့ဥပဒေပညာရှင်တွေကဘယ်လိုသုံးသပ်ပါသလဲ
တရားစွဲတာကတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းပေါ့သူကတရားလိုပြုလုပ်ပြီးတိုင်ကြားထားပါတယ်တိုင်ကြားရင်းရဲ့အကြောင်းရင်း
တရားလွှတ်တော်ရှင်းနေဥက္ကမောင်မြင့်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ရာသီဥတုဆိုင်ရာပဲရစ်ညီလာခံကနေအမေရိကန်နှုတ်ထွက်မဲ့ဆုံးဖြတ်ချက်ပေါ်ဘာကြောင့်ကန့်ကွက်ကြဘာကြောင့်ထောက်ခံကြသလဲဆိုတာကိုလည်းနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတိုက်ရိုက်လေးလိုက်အစီအစဉ်လည်းရှိပါတယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဧတနာကျော်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာပစ်စ်ဘတ်မြို့လူထုကိုပဲကိုစားပြုပါတယ်ပဲရစ်ကိုကိုစားမပြုပါဘူးလို့ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုကနေပြီးတော့အမေရိကန်ပြည်အစုနှုတ်ထွက်မယ်လို့ကြီးညာချိန်မှာပြောသွားခဲ့ပါတယ်ဒါမဲ့လည်းခုလိုမျိုးမစ္စတာထရမ့်ရဲ့အမှတ်ချက်စကားကသူ့ကိုတိုက်ရိုက်စော်ကားနေတယ်လို့ခံစားရတယ်လို့ပစ်စ်ဘတ်မြို့တော်ဝင်ဘေးလ်ပက်ဒူတို့ကပြောပါတယ်မစ္စတာထရမ့်ရဲ့မိန့်ခွန်းကိုရေးပေးသူဟာပစ်ဘတ်မြို့ကိုချွတ်ချုံချတဲ့ကြောင်မီးသွင်းတဲ့တမနစ်ထုတ်လို့ရေးကိုပဲမိခိုနေရတဲ့မြို့ဟောင်းအဆုတ်ကြီးလိုမျိုးပုံဖော်ထားတယ်လို့မစ္စတာဘက်ဒီရူကပြောပါတယ်။ရေတန့်စင်အောင်လေတို့ညဉ့်ညမ်းမှုကင်းအောင်လို့နှစ်ပေါင်း30ကျော်ဒီလုပ်ငန်းတွေရပ်ပစ်ပြီးတော့သူတို့အနစ်နာခံခဲ့တာတွေကိုမစ္စတာထရမ့်ရဲ့မိခွန်းထဲမှာမျက်ကွယ်ပြုထားတယ်လို့လည်းမြို့တော်ဝင်ကဆိုပါတယ်။မစ္စတာဘက်ဒီတို Twitter လူမှုကွန်ရက်ပေါ်မှာရေးထားတာကတော့ကျွန်တော်တို့လူတို့တွေကျွန်တော်တို့ရဲ့စီးပွားရေးနဲ့အနာဂတ်အတွက်ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုပါလမ်းညွှန်ချက်တွေကိုလိုက်နာသွားကြပါမယ်လို့ Facebook မျိုးတော်ဝင်အနေနဲ့အားမခံပြောကြင်ကြောင်းဆိုပါတယ်။စွမ်းအင်အသုံးပြုမှုတဝက်ရှော့ချပြီးတော့2030ခုနှစ်ကျရင်တော့သုံးဆွဲတဲ့စွမ်းအင်အရင်းမြစ်တွေအားလုံးကိုလည်းပြည့်ပြည့်မြဲလောင်စာကနေရယူနိုင်အောင်လှုပ်ဆောင်မဲ့ Facebook မျိုးအစိုးရရဲ့ရည်မှန်းချက်ပြည့်စုံရမယ်လို့ Mr. Pedro ကသမ္မတ Trump ရဲ့အမိန့်ထုတ်ပြန်ချက်ကိုတုံ့ပြန်သွားခဲ့တာပါ။ဥရောပရာသီဆိုင်ရာအရေးယူလှုပ်ဆောင်မှုတွေကိုပြည်ထောင်စုအစိုးရကခက်ခင်းနေတော့မဲ့အချိန်မှာအမေရိကန်ပြည်နယ်နဲ့မြို့အစိုးရအဖွဲ့တွေနဲ့ပုဂ္ဂလိကအဖွဲ့တွေကဒီဖန်လုံးအိမ်တန်းငွေရှော့ချနိုင်မှုအတွက်ဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြရမှာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖယ်ရှားရေးအတွက်အမေရိကန်ပါဝင်တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့တရုတ်ရဲ့တန်တဲ့ချထားမှုကိုအမေရိကန်ကာကွယ်ရေးဝန်ကြီးကကြိုဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာကျွန်တော်တို့အားလုံးကိုချိန်ချောက်နေတဲ့လက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်တယ်လို့စနေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်စဉ်ရှန်ဂရီလာကာကွယ်ရေးဆိုင်ရာညီလာခံတွင်စကားပြောကြားစဉ်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ကပြောဆိုခဲ့တာပါ။စိတ်ရှိသီးခံမှုနည်းပြဟာခေကုံဆုံးသွားပြီဆိုတာကိုသမ္မတထရမ့်ကရှင်းရှင်းပြောဆိုထားပြီးအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအတွက်မြောက်ကိုရီးယားရဲ့ချင်းချောက်မှုဟာလက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်အမေရိကန်ကအမှတ်ယူထားတယ်လို့ဂျိမ်းစ်မက်တစ်ကပြောပါရယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ဆွဆွန်းတမန်လှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့မူဝါဒဟာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ရဲ့မူဝါဒတစ်ခုဖြစ်တယ်လို့မက်တစ်ကချီးကျူးပြောဆိုသွားပါရယ်ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းမှာရှိတဲ့ကျွန်းတွေအပေါ်တရုတ်တို့ရဲ့စစ်ရေးချက်ထွင်မှုနဲ့လူလုံကျွန်းတိစောက်နေတာတွေကိုတော့မက်တစ်ကတည်တည်တသာဝေဖန်ပြောဆိုခဲ့ပါရယ်ပင်လယ်ရေကြောင်းဆိုင်ရာပိုင်တဲ့ချက်ထွင်မှုဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီသလိုစစ်ရေးပုံတံလူလုံကျွန်းတွေတိစောက်နေတဲ့အတိုင်းပြည်တွေကိုကျွန်တော်တို့ကန့်ကွက်ကြောင်းနဲ့ဒီလိုနိုင်ငံရေးအရတစ်ဖက်သက်နိုင်ထက်စီရင်ပြောင်းလဲလှုပ်ဆောင်မှုတွေကိုကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ကြောင်းကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ကပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার ဘုံးတီထွင်ရေးအစီအစဉ်ကိုဆက်မလုပ်ဖို့အတွက်နိုင်ငံတကာကဝိုင်းဝန်းပြီးတော့ဖိအားပေးနေတဲ့စီရင်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတွန်းမြင့်လိုက်ပြီးတော့ဒဏ်ခတ်ပိတ်ဆို့ထားတဲ့စီရင်ထဲမှာလူပုဂ္ဂိုလ်14ဦးနဲ့ကုမ္ပဏီ4ခုကိုထပ်ပြီးတော့ထည့်သွင်းလိုက်ပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားကပယ်ရင်တပ်ဒုံးကျည်စမ်းသပ်မှုတွေတွန်းမြင့်ပြီးတော့လှုပ်ဆောင်ကြတဲ့ကခီးသွွာလာခွင့်ပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေလုပ်ဖို့အတွက်လုံခြုံရေးကောင်စီကတညီတညွတ်ထဲဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့တိုင်ပင်ပြီးတော့ဆုံးဖြတ်ချက်ကိုအကြမ်းရေးပေးတဲ့အမေရိကန်ပြည်အောင်စုက ပြင်းထန်တဲ့သဘောထားကိုပြသခဲ့ပြီးတော့မြောက်ကိုရီးယားကထပ်ပြီးတော့ရန်ဆလာခဲ့ရင်ဘလို့နည်းနဲ့တုံ့ပြန်မလဲဆိုတဲ့နေလန်းပေါင်းစုံစဉ်းစားထားရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကကြေညာသွားပါတယ်။အရင်လောက်ကပြုတ်လုခဲ့တဲ့စမ်းသပ်မှု၃ခုအပါအဝင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေဟာဒီလိုလုပ်ရက်တွေဆက်မလုပ်ဖို့ပြောထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။နျူကလ িয়ার လက်နက်စမ်းသပ်ထုတ်လွှင့်မှုတွေကိုနိုင်ငံတကာကဘယ်တော့မှလက်ခံမှာမဟုတ်ဘူးဆိုတဲ့မြောက်ကိုရီးယားအနေနဲ့သဘောပေါက်ဖို့လိုတယ်လို့ကုလသမ္မတကြီးဟေလီကပြောပါရယ်။မြောက်ကိုရီးယားရဲ့အဲ့လိုမျိုးအာခံတဲ့လုပ်ရက်တွေကိုနိုင်ငံတကာကလည်းအတော်စိတ်ပျက်နေပြီဖြစ်ပါရယ်။မြောက်ကိုရီးယားကဒီနှစ်ဆကတည်းကဆိုရင်ပဲရင်းတဲ့ဒုံးကြီးကိုစင်စမ်းသပ်ပြစ်လွတ်ခဲ့ပြီးတော့တချို့ကတောင်ကိုရီးယား၊ဂျပန်နဲ့ရုရှားနိုင်ငံတွေနားမှာကက်ကြခဲ့တာပါအခုဆိုရင်တော့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေတရုတ်အစိုးရကတော့မြောက်ကိုရီးယားရဲ့လုပ်ရက်ကိုစိတ်ပူလာနေပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတောက်ကြနဲ့ဆန္ဒပြမှုတွေတည်ဆုံခဲ့ရတဲ့အထက်လွှတ်တော်အမတ်တဦးရဲ့တားဖြစ်သူအတုပအခမ်းအနားတွင်ပောက်ကွဲမှု၃ခုဖြစ်ခဲ့တဲ့အတွက်လူ၁၀ဦးထက်မနည်းတည်ဆုံခဲ့ရပါတယ်။အထက်လွှတ်တော်အမတ်အလမ်ဣဇယားရဲ့တားဖြစ်သူအတုပအခမ်းအနားကိုအာဖဂန်အစိုးရအဖွဲ့အကြီးကအဗ်ဒူလာအပါအဝင်တခြားအစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်အမတ်တွေလည်းတက်ရောက်ခဲ့ကြပါတယ်။တောက်ကြနေကနေစနေနေ့အထိဆက်ပြီးဖြစ်တဲ့ဆန္ဒပြမှုကြောင့်ကဘူးမြို့နေရာတော်များများကိုပိတ်ချလိုက်ရတဲ့နောက်ဒီအတုပအခမ်းအနားတိုက်ခိုက်မှုဖြစ်ခဲ့တာပါ။လုံခြုံရေးပုံမှန်ကောင်းမွန်စေဖို့အတွက်တောင်းဆိုတဲ့တောက်ကြနေဆန္ဒပြမှုအတွင်းမှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးရင်းစံခါဖြစ်ခဲ့တဲ့အတွက်လူလေးဦးထက်မနည်းတည်ဆုံခဲ့ရပါတယ်။ရာနဲ့ချီတဲ့လူတွေကိုအုပ်စုခွဲဖို့အတွက်ရဲတွေကတနတွေကိုမိုးပေါ်ထောင်ပြပောက်ခဲ့ကြတယ်လို့မျက်မြင်သက်တွေကပြောပါတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုသ်ကာလစတင်တဲ့ဗုဒ္ဓနေ့ဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တဲ့အချိန်ကစပြီးလူလူတွေကအမျက်ဒေါသထွက်နေကြတာဖြစ်ပါတယ်။လူပေါင်း90တည်ဆုံခဲ့ပြီးတော့450ကျော်ထိခိုက်ဒဏ်ရခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုဟာ2000တခုနှစ်ကနေစပြီးအဆိုးဆုံးတိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။တောက်ကြနေကဆန္ဒပြသူ1000ကျော်ဟာဘုံပောက်ကွဲမှုကြောင့်ထိခိုက်ဒေဆုံးခဲ့ရတဲ့လူတွေရဲ့ရုပ်ပုံတွေကိုကင်ဆောင်ပြီးဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာနဲ့သမ္မတအင်ဒိုရှီးယားလမ်းပေါ်မှာစုယုံဆန္ဒပြခဲ့ကြတာဖြစ်ပြီးအာဖဂန်အစိုးရအဖွဲ့ကိုလည်းတာဝန်ကနေရဆိုင်ပြဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူတို့ဟာသမ္မတအာရှရဖ်ဂန်နီရဲ့ရုပ်ပုံတွေကိုမြှို့ခဲ့ကြပါတယ်။ဆန္ဒပြသူတွေကိုပြန်တွန်းထုတ်တဲ့အနေနဲ့ရဲတွေကအမိသက်ပိုက်တွေမျက်ရည်ရုပ်ပုံတွေကိုအသုံးပြုခဲ့တယ်လို့လူစုခွဲဖို့အတွက်လည်းတနမိုးပေါ်ထောင်ပြဖောက်ခဲ့ကြပါတယ်။လူလေးဦးထက်မနည်းတည်ဆုံခဲ့ရတယ်လို့စေယုံဝန်ထမ်းတွေကပြောပါတယ်။ဗုဒ္ဓဦးနေနဲ့တောက်ကြနေအတုပအခမ်းအနားဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှတို့ရဲ့လက်ချက်လို့ပြောဆိုတာမရှိသေးပါဘူးရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာတရင်ရင်းတရင်နေဆက်ပြီးတော့ပြောပြပေးပါမယ်ဖိလစ်ပိုင်နိုင်ငံ Resort War Manila ကက်ဆီနိုမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုရဲ့ဗီဒီယိုကိုအဲ့ဒီကက်ဆီနိုကထုတ်လိုက်ပါတယ်လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ဗီဒီယိုမှာတော့ကက်ဆီနိုထဲမှာအမျိုးသားတဦးတနက်နဲ့လေးတဲကိုပြစ်ခတ်တာပြီးတော့လုံခြုံရေးတွေကိုပြစ်ခတ်ဓာတ်ဆီနဲ့လောင်းကစားစပွဲတွေကိုမီးလိုက်ရှို့တာတွေတွေ့ရပါတယ်မီးခိုးတွေကြောင့်အသက်ရှူကျက်ပြီးတော့လူ38ဦးသေဆုံးခဲ့ရတာပါတနက်သမားကတော့ကက်ဆီနိုနဲ့ဆက်ရက်မှာရှိနေတဲ့ဟိုတယ်ဘက်ကိုထွက်ပြေးပြီးတော့ကိုယ့်ဘာကိုတတ်သေးသွားပါတယ်ဒီတိုက်ခိုက်မှုကို IS Islamic အကြမ်းဖက်အဖွဲ့ကသူတို့လုပ်တာပါလို့တောက်ကြနေအစောပိုင်းမှာကြေညာခဲ့ပေမဲ့ဖိလစ်ပိုင်ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာဓမြမှုဖြစ်ပုံရပြီးတော့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ပုံမရှိဘူးလို့ပြောပါရယ်တိုက်ခိုက်သူကအင်္ဂလိပ်စကားပြောအသားဖြူသူဖြစ်ပြီးတော့အသက်40ကျော်လောက်ရှိပါတယ်အရက်6ပေလောက်ရှိတယ်လို့ရဲကပြောပါရယ်သူကမောင်းမြတ်တဲ့နဲ့ကင်ဆောင်ထားပေမဲ့ဘယ်သူ့ကိုမှပြစ်မသွားဘူးလို့ရဲကဆိုပါရယ်အခင်းဖြစ်ပွားတဲ့ Resort War Manila ရဲ့လုပ်ငန်းလေပတ်မှုတာဝန်ခံအရာရှိကတော့အခုတိုက်ခိုက်မှုမှာထိခိုက်ရတဲ့သူတွေအတွက်သူတို့ကုမ္ပဏီကစုစုပေါင်းဒေါ်လာ200,000လောက်ကူငွေပေးမယ်လို့ဒီကနေ့ပဲကြေညာသွားခဲ့ပါတယ်ရှင်
ဂျမနီနိုင်ငံမှာအများပြည်သူကြိုက်နှစ်သက်ကြတဲ့ရော့ဂီတာပွဲတော်ဖွင့်လှစ်တဲ့ညမှာပဲပွဲတော်ကိုပိတ်ချပြစ်ဖို့ဆုံးဖြတ်ခဲ့ရတာဟာအရေးပေါ်ချိန်ချမှုရှိတဲ့ဆိုတာကိုအပြတ်မပြောနိုင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဂျမနီနိုင်ငံ ရိုင်လန်ပလတ်စတီနိတ်ပြည်နယ်အာဏာပိုင်တွေကစနေနေ့မှပြောပါရယ်အခြေအနေကိုစစ်ဆေးပြီးတဲ့နောက်မှာလက်မခံနိုင်တဲ့ NDA ရှိတယ်လို့ကြောက်ချက်ချခဲ့တာဖြစ်တဲ့အကြောင်းပြည်နယ်ရေးဝန်ကြီးရိုဂျာလူးဝင်းစ်ကပြောပါရယ်ဂီရာပွဲတော်ကိုငွေရောင်းဟန်တားခဲ့တာဟာမက်ကန်နဲ့ချင်းကပုံနိလန်တစ်ခုဖြစ်တယ်လို့ပါဝင်လှုပ်ဆောင်ခဲ့ကြတဲ့ရဲတွေစေတနာဝန်ထမ်းတွေနဲ့တာဝန်ရှိသူတွေအားလုံးကိုကျေးဇူးတင်ကြောင်းလည်းသူကပြောဆိုခဲ့ပါရယ်ရဲတွေရဲ့ရှာဖွေမှုပြီးတဲ့နောက်မှာအကြမ်းဖက်သမားတို့ရဲ့ချင်းချောက်မှု NDA ရှိမရှိအတိမပြုတ်နိုင်တာကြောင့်ဒီကနေ့စနေနေ့မှာပွဲကိုပြန်လည်စတင်ကျင်းပသွားဖို့ရှိတယ်လို့သုံးရတာကျင်းပမဲ့ Rock and Rain ဂီရပွဲတော်စီစဉ်သူတွေကပြောပါတယ်။သုံးရတာကျင်းပမဲ့ဂီရပွဲတော်ရဲ့တောက်ကြာနေရဖွင့်ပွဲလာရောက်ကြည့်ရှုကြတဲ့ပရိသတ်ထောင်ချီကိုရဲတွေကရှင်းထုတ်ခဲ့ပြီးဂီရပွဲတော်ပိတ်ချခဲ့တာဖြစ်ပါတယ်။ပရိသတ်ပေါင်း 16,000 ထိအထူးခိုက်မရှိဒီ15မိနစ်အတွင်းထွက်ခွာခဲ့ကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။မကြာသေးခင်ကမန်ချက်စတာဂီရပွဲတော်အပြင်ဘက်တိုက်ခိုက်ခံရပြီးတဲ့နောက်မှာပဲအာဏာပိုင်တွေကနေရာတော်များများကိုလုံခြုံရေးတင်းကျလိုက်တာဖြစ်ပြီးရဲတပ်ဖွဲ့ဝင် 12,000 ကိုလည်းချထားခဲ့ပါတယ်ရှင်။
အီရန်နိုင်ငံထဲမှာ IS Islamic စစ်သွေးကြွတွေကသူတို့မျိုးတော်လို့သတ်မှတ်ထားတဲ့ Raqqa မြို့ကိုတိုက်စစ်ဆင်ဖို့အတွက် American ကကြောတောင်းနောက်ခံပေးထားတဲ့ Syria တပ်ဖွဲ့တွေအသင့်ပြင်ထားပြီလို့ Syria နိုင်ငံက Quds နယ်ဝါပြည်သူစစ်အဖွဲ့ YPG ရဲ့ပြောရေးဆိုခွင့်ရှိသူကဒီကနေ့စနေနေ့မှာပဲပြောသွားခဲ့ပါတယ်။ Syria Democratic တပ်ဖွဲ့ SDF က Raqqa မြို့နဲ့3ကီလိုမီတာလောက်အထိရောက်သွားနေပြီးတော့မြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့အတွက်ရပိုင်းအတွင်းမှာစစ်ဆင်ရေးစတင်နိုင်တယ်လို့ American စစ်တပ်အရာရှိကြာတာပြင်းနေမှာပြောသွားတာကို Cuts ပြည်သူစစ်အဖွဲ့ပြောရေးဆိုခွင့်ရှိသူမာမုတ်ကဒီကနေ့စနေနေ့မှာပဲအတည်ပြုသွားခဲ့ပါတယ်။ Raqqa မြို့ကန်တွေမြို့ကန်တွေထွက်သွားဖို့တတိပေးထားပြီးဖြစ်တယ်လို့လည်းပြောထားပါတယ်။အခုအထိဆိုရင်တော့ Raqqa မြို့ကလူစုစုပေါင်း2,000+လောက်အိုးအိမ်မဲ့ဖြစ်နေရပါတယ်ရှင်
။ကမ္ဘာအဆင့်1တင်းနစ်ကစားသမား Andy Murray ဟာဒီကနေ့မှာတော့2019ခုနှစ်ပြင်သစ် Open Tennis ပြိုင်ပွဲတတိယအကြော့ပြိုင်ပွဲကိုကစားမှာဖြစ်ပြီးသူ့အတွက်အခက်အခဲဆုံးရှင်ပြိုင်ပွဲဖြစ်တဲ့တင်းနစ်အားကစားကျွမ်းကျင်မှုအဆင့်29ရှိသူ Young Martin Deporto နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။ဒီကနေ့ပွဲစဉ်တွေကို American အရှိတ်ပိုင်းစံတော်ချိန်မနဲ့9နာရီမှာစတင်ခဲ့ပြီးရုပ်မြင်သံကြားတင်းနစ် Channel Line ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီတိုက်ရိုက်ထုတ်လွှင့်မှုဟာမွန်တက်12နာရီအထိပြသမှာဖြစ်ပြီး NBC ရုပ်သံကနောက်ထပ်3နာရီကြာလည်းထုတ်လင်းမှာပါ Andy Murray ဟာဒုတိယအဆင့်မှာတော့ Martin Kilzen ကို၄ပွဲအထိကစားပြီးမှအနိုင်ရခဲ့တာဖြစ်ပါတယ် Andy Murray ဟာပြိုင်ဘက် Del Potro ကို Davis ဖလားပြိုင်ပွဲမှာရှုံးခဲ့ပြီး Olympic ပွဲမှာတော့အနိုင်ရခဲ့ဘူးတဲ့အဆင့်လာရှိပါတယ်ရှင်
June 3ရက်စနေနေ့ညပိုင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး66ဂါကြီးနဲ့တရားစွဲခံထားရသူသတင်းသမား2ဦးကိုဒီကနေ့ရုံထုတ်ခဲ့တဲ့နဲ့စားပါမယ်ရှင်။တမတော်ကိုတယောစာရေးသားမှုနဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေနဲ့ဗြိတိရှ်ကိုကိုမောင်တို့ကိုပုံမှန်66ဂါကြီးနဲ့ဖမ်းဆီးပြီးတဲ့နောက်ဗဟန်တရားရုံးမှာဒီကနေ့ရမန်ယူပါရယ်စနေနေ့လို့အစိုးရရုံးပိတ်ရမှာချုပ်ရက်ရမန်ပေးတယ်ဆိုတဲ့ကိစ္စကိုဥပဒေနဲ့ညီညွတ်မှုရှိမရှိတရားရုံးမှာမေးခွန်းထုတ်သွားမယ်လို့ဦးကျော်မင်းဆွေတို့ရဲ့အကြံပေးဥပဒေအကြံပေးကပြောပါရယ်အခုလို့သတင်းမီဒီယာတွေကိုဖမ်းဆီးချုပ်နှောင်တာဟာအယတ္တအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နောက်ကျောင်းပြန်သွားတာပဲလို့လည်းသတင်းမီဒီယာသမားတွေကဝေဖန်ထားပါရယ်မဆုမုံကဆက်ပြီးတော့ပြောပြမှာပါရှင
်ဟုတ်ပါရယ်ပြည်ထောင်စုသစ္စာဆိုတဲ့ရုပ်ရှင်စကားကိုကြည်ထောင်စုသစ္စာဆိုပြီးတယောထားတဲ့စာကိုရေးသားဖော်ပြခဲ့တဲ့အတွက်တက်မတော်ဘက်က The Voice သတင်းစာနဲ့တယောစာရေးသားသူဗြိတိရှ်ကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှား66ဂါကြီးနဲ့အမှုဖွင့်ခဲ့ပြီးတဲ့နောက်မနေ့တောက်ကြနေ့ဇွန်လ2ရက်နေ့ကတော့ The Voice Weekly သတင်းစာ Editor ချုပ်ကိုကျော်မင်းဆွေနဲ့ဗြိတိရှ်ကိုကိုမောင်တို့ကိုဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီကနေ့ဇွန်လ3ရက်နေ့မှာတော့ဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့ကိုကျော်မင်းတွင်နဲ့ကိုကိုမောင်တို့ကိုဗဟန်းတရားရုံးမှာရမန်ယူတယ်လို့ဥပဒေကြံပေးအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။နာယီမှာဗဟန်းတရားရုံးမှာချုပ်ရမန်ယူဖို့အတွက်ရုံးထုတ်သွားတယ်လို့တော့ကျွန်တော်တို့သိလိုက်တယ်။သွားဖို့လို့စီစဉ်တဲ့အချိန်မှာပဲရမန်ယူပြီးပြန်သွားပြီဆိုတဲ့အတွက်ကျွန်တော်ကခုမှပဲရဲစခန်းသွားရတယ်။ရမန်ယူဖြစ်တာတော့မှန်ပါတယ်ခင်ဗျာ။
အခုလိုမျိုးစနေရုံးပိတ်ရက်မှာတရားရုံးထုတ်ပြီးရမန်ယူတဲ့အပေါ်ဥပဒေနဲ့ညီညွတ်မှုရှိမရှိမေးခွန်းထုတ်ဖို့ရှိတယ်လို့အမှုရဲ့နောက်ဆုံးအခြေအနေ VOA ကိုအခုလိုပြောပါတယ်
အခုကျွန်တော်ဒီရဲစခန်းကိုသွားပြီးတော့ဒီချုပ်ရမန်ကဥပဒေနဲ့ညီညွတ်စွာယူထားတဲ့ချုပ်ရမန်ဟုတ်မဟုတ်ကျွန်တော်စစ်ပါမယ်စစ်ပြီးတော့မှဥပဒေနဲ့ညီညွတ်တဲ့ ဆိုရင်မှပြပိုင်ခွင့်ရှိတဲ့တရားသူကြီးကဆိုရင်တော့ဒါအနိသင်ရှိတဲ့ဗဟန်ရဲစခန်းမှာတော့၎င်းသို့မဟုတ်ဒီအင်းစိန်ထောင်မှာတော့၎င်းဒါဂျမန်ကာလကုန်ဆုံးမြေကြီးချုပ်နှောင်လို့ရပါတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ complaint တက်ဖို့ရှိတာကတော့ဒီဥပဒေမှာကတော့တရားဝင်တဲ့ဆွဲအပိုက်ဆက်ရှင်မှာကစနစ်တွေနဲ့အစိုးရရုံးပေးရတဲ့မှာအထူးကိစ္စရများမှတပါရုံးတိုင်ရင်မပြုတ်ရဘူးလို့တရားဝင်ပြတ်ထန်းတာရှိပါတယ်အဲ့တော့ဒါကတာနာဆက်တွေကြီးပုံမှန်နဲ့ဆွဲဆိုထားတဲ့ကိစ္စလေးတစ်ရက်ကိုစနစ်တနင်းငွေမှာဥပဒေနဲ့ဆန့်ကျင်ပြီးတော့ရုံးထိုင်ပြီးတော့မှချုပ်ရမှန်ပေးတယ်ဆိုတဲ့ကိစ္စကိုတော့ဒါသူ့အထက်တရားရုံးမှာကျွန်တော်ဥပဒေနဲ့ညီညွတ်မှုရှိမရှိကျွန်တော် complaint တက်ပါမယ်
ပြီးခဲ့တဲ့မတ်လ26ရက်နေ့နေစွဲနဲ့ထုတ်ဝေတဲ့ The Voice သတင်းစာမှာတက်မတော်ကရိုက်ကူးတဲ့ပြည်ထောင်စုသစ္စာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုသစ္စာဆိုပြီးတယောစာရေးသားဖော်ပြခဲ့တာနဲ့ပတ်သက်ပြီးတက်မတော်ဘက်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုဧပြီလ25ရက်နေ့ကတိုင်ကြားခဲ့ပါတယ်မေလ18ရက်နေ့မှာတော့ပုံမှန်66ဂါကြီးနဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်တက်မတော်ဘက်ကလက်ရှိတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလည်းရှေ့နေကြီးဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ်
တရားစွဲတာကတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းပေါ့သူကတရားလိုပြုလုပ်ပြီးတိုင်ကြားထားပါတယ်တိုင်ကြားရင်းရဲ့အကြောင်းရင်းကတော့ဒီတက်မတော်နဲ့တက်မတော်သားတွေကိုဘုံဒိတ်ခါထိခိုက်အောင်ရေးသားတယ်လို့သူကထင်မြင်ယူဆတဲ့အတွက်တိုင်ကြားလိုက်တာပေါ့နော်ဒီကတော့အဲ့ဒါပါပဲခုကတော့ကျွန်တော်တို့ကတရားတရားခွင်ကိုမရောက်သေးခင်အစ်င့်မှာကျွန်တော်ဥပဒေပြန်ပြီးဖြစ်နေကျွန်တော်ဆောင်ရွက်နေပါတယ်တရားခွင်မှာကြရင်တော့ကျွန်တော်နဲ့တွေ့ဆက်ပြီးတော့တရားလွတ်တော်ဖြစ်နေကြီးဦးမျိုးသိန်းနဲ့ကျွန်တော်တွေ့ဆက်ပြီးတော့ဆောင်ရွက်သွားမှာပါအခုလောလောဆယ်ကတော့ကျွန်တော်အရေးကြီးလို့ဒါကတော့ဒီစွတ်စုခံထားရတဲ့လူမျိုးရဲ့အမကန်ရရှိရေးကိုကျွန်တော်ဆောင်ရွက်ပါမယ်တရားရုံးကိုဒီစွတ်စုသွားပြီဆိုရင်တော့ကျွန်တော်တို့ဒါအပြည့်မရှိတဲ့အတွက်အမှုကိုတရားချင်းခေါ်တာပေါ့နော်စွဲချက်မတင်မီမှာလွတ်တဲ့အစဉ်မျိုးနဲ့ဒါဖြစ်အောင်ကျွန်တော်တို့ဆောင်ရွက်သွားပါမယ်
အခုလိုသတင်းမီဒီယာသမားတွေကို66ဂါကြီးနဲ့ဖမ်းဆီးအရေးယူမှုလုပ်တာဟာအရက်သားအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်ကိုချိန်းချောက်တာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နောက်ပြန်သွားနိုင်တဲ့စိုးရင်စရာအခြေအနေဖြစ်တယ်လို့လည်းတိုင်းရင်းသတင်းမီဒီယာရဲ့တာဝန်ခံအေဒီတာဦးစင်လင်းကဝေဖန်လိုက်ပါတယ
်။လက်ထက်မှာသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြောရရင်တော့ဒီ66ဂါကြီးကတော့ဆိုလိုမှုတခုလို့ပြောရမှာเนาะတဲစာလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုဆွေးနွေးခွင့်ဆိုတာတွေနဲ့ပတ်သက်ပြီးတော့နောက်ပြန်ဆုတ်သွားတယ်လို့ဒီလိုပဲပြောရမှာဖြစ်တယ်။ဘာလို့ဆိုတော့ဒီလိုပြင်းထန်တဲ့ဥပဒေပုံမှန်ကြီးနဲ့ဗဲသမားတွေစာရေးဆရာတွေเนาะကိုဒါအရေးယူတဲ့မှုလို့ဒီလိုပဲမြင်ပါတယ်။အခုအရေးယူခံရတဲ့ကိစ္စကလည်းပဲတယောစာရေးတဲ့အတွက်အရေးယူခံရတာဖြစ်တယ်။တယောစာဆိုတာဟာလည်းဒီသူတို့ပြုပြင်စေခြင်းတဲ့ပုဂ္ဂိုလ်များရဲ့အပိုင်းကိုပြုပြင်စေတဲ့စေရနာနဲ့သူတို့ရေးတာဖြစ်တယ်။ဒါကြောင့်မလို့အဲ့လိုအဖြစ်ပြမဲ့ထဏာအရေးယူတဲ့ကိစ္စမျိုးမဟုတ်ဘူး။ဘာပဲပြောပြောသတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ကဏ္ဍဟာနောက်ပြန်ဆုတ်သွားတဲ့သဘောမျိုးလက္ခဏာဆောင်သွားတယ်လို့ပြောရမှာပေါ့
အခုလိုသတင်းသဘာဝနှစ်ဦးပေါ်အရေးယူလိုက်တဲ့အပေါ်ပြင်သစ်နိုင်ငံအခြေစိုက် RSF လို့ခေါ်တဲ့နေစည်းမချသတင်းတောင်များအဖွဲ့ကလည်းပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်ဒါဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွန့်ကိုဖောက်ဖျက်ရာရောက်တယ်လို့ပြောဆိုလိုက်ပြီးသတင်းသမားနှစ်ဦးကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရခိုင်သတင်းသမားများအသင်း AJA ဘက်ကလည်းဆွဲဆိုထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပြီးတော့တွဲဆုံညှိနှိုင်းခြင်းဖြင့်အဖြေရှာတဲ့ကြောင်းဒီကနေ့ကြေညာချက်ထုတ်ပြီးအလေးနက်တိုက်တွန်းထားပါတယ်
မဆူမွန်ပြောပြခဲ့တာပါရှင် VOA American တန်ရက်စနေနေ့ညဘက်အစီအစဉ်တွေကိုဓာတ်ရိုက်နားဆင်နေရတာပါပြန်လည်နားဆင်လို့ရင်တော့ burmese.voanews.com မှာနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ကျွန်တော်တောင်ရစနေနေ့ညဘက်စီစဉ်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးရာသီဥတုဆိုင်ရာညီလာခံဘက်ကိုအလှည့်ပေးပါမယ်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုတ်ဖြတ်ချက်အပေါ်မှာအမေရိကန်ကုမ္ပဏီအတော်များများကကန့်ကွက်လိုက်ကြပါတယ်။တချိန်ကစီးပွားရေးလောကမှာတိတ်ပြီးရေပန်းမစားခဲ့ပေမဲ့အခုခါမှာတန့်ရှင်းတဲ့စွမ်းရည်အသုံးပြုရေးကိုအားပေးထောက်ခံမှုတွေလည်းတိုးလာနေတာပါ။ဒါပေမဲ့ကြောင်မီးသွေးလုပ်ငန်းတွေလိုဒေသခံကုမ္ပဏီတချို့ကတော့သမ္မတရဲ့ဆုတ်ဖြတ်ချက်ကိုသဘောကျနေကြတဲ့အကြောင်း VOA သတင်းတောက် Jim Randall ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပါမယ်ရှင်။
ပရက်စ်ဘော်တူညီချဲအမေရိကန်စီးပွားရေးနဲ့အလုပ်ကိုင်းတွေဝင်ငွေတွေကိုထိခိုက်စေသလိုစက်ရုံအလုပ်ရုံတွေပိတ်ရတဲ့အထိအမေရိကန်လုပ်ငန်းတွေနစ်နာနေရတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောခဲ့တာပ
ါ Compliance with the terms of the Paris Accord and the owner's energy restrictions that is placed on the United States
Paris ဘော်တူညီချဲမှာလိုင်းနာမဲ့စီးကန်းအနေနဲ့အမေရိကန်အပေါ်ချမှတ်ထားတဲ့ကြီးမားတဲ့ကန့်သတ်ချက်တွေအရဆိုရင်အမေရိကန်မှာ2025ခုနှစ်ရောက်ရင်အလုပ်ကိုင်းပေါင်း3,000,000,000လောက်ဆုံးရှုံးနိုင်ပါတယ်
သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုတော့ကြောင်မီးသွေးကုမ္ပဏီတွေကထောက်ခံကြပါတယ်။ Paris Accord ညီချက်အရလက်စစ်တရားခါတွေတက်လာနိုင်တာကြောင့်စီးပွားရေးကိုထိခိုက်နေပြီးသမ္မတရဲ့ဆုံးဖြတ်ချက်ဟာကြောင်မီးသွေးလုပ်ငန်းမှာအလောက်ကန်နေမဆုံးရှုံးအောင်အထောက်အကူဖြစ်စေတယ်လို့လက်စစ်တရားခါစီယွန်နေအောင်အထောက်အကူဖြစ်စေလိမ့်မယ်ဆိုပြီးထောက်ခံခဲ့ကြတာပါ။ဒါပေမဲ့လည်း War Resources Institute က Andrew Light တို့လိုကျန်းကျင်သူတွေကတော့ဇီဝရုပ်ကျွင်းလောင်စာထုတ်လုပ်မှုလုပ်ငန်းတွေမှာဆုံးရှုံးသွားတဲ့အလောက်ကန်အရေးအတွက်ထက်တရှင်းနဲ့ဆွမ်းရင်ထုတ်လုပ်မှုကဏ္ဍမှာရနိုင်တဲ့အလောက်ကင်ခွင့်လန်းကပိုများတယ်လို့မြင်ပါတယ်
။ And you look at the American economy right now, we've got 3 million people in the United States who are employed in either energy efficiency or renewable energy.
အဲဒီ American စီးပွားရေးကိုကြည့်မယ်ဆိုရင် American ကဆွမ်းရင်ပူလုံရေးဒါမှမဟုတ်တန်ရှင်းနဲ့ဆွမ်းရင်ကဏ္ဍမှာအလုပ်လုပ်နေသူ3000ရှိပါတယ်။ဆွမ်းရင်ဈေးကွက်မှာအရှင်ဟုံးအကောင်းဆုံးအဖြစ်နဲ့သဘောတောင်းွေကြောင်မီးသွေးနဲ့ရေနံလုပ်ငန်းတွေထက်အလောက်ကင်ခွင့်လန်းအများကြီးတာပါတယ်။
တန်ရှင်းနဲ့ဆွမ်းရင်ထုတ်လုပ်မှုအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေကလည်းအရေးသွေးမြင့်မားလာတယ်လို့အကုန်ကြလဲတက်တာလာနေပြီလို့ George Washington တက္ကသိုလ်က Emmett Rosen တို့လိုကျန်းကျင်သူတွေကထောက်ပြနေကြတာပ
ါ They are the cheapest source. People weren't looking at renewables before because for so many years it was a trade-off between
ဈေးသက်သာဆုံးမှာရင်းနှုန်းကဆိုရင်လူတွေကလည်းတော့မကြည့်ခဲ့ကြပါဘူး။ဒါကလည်းလွန်ခဲ့တဲ့နှစ်ပေါင်းများစွာလုံးကစီးပွားရေးနဲ့သဘောပတ်ဝန်းကျင်ကိုအယောင်းဝယ်လုပ်ခဲ့ရတဲ့အခြေအနေမျိုးကြောင့်ပါအခုခါမှာတော့ဘယ်ဘက်ကမှအရှုံးမရှိတော့ပါဘူး။
သမ္မတထရန့်ဆုံးဖြတ်ချက်ပေါ်ဝေဖန်ခဲ့ကြတဲ့ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေထဲမှာတော့ General Electric Company အမှုဆောင်ရာရှိချုပ် Jeff Immelt, Tesla နဲ့ SpaceX Company အမှုဆောင်ရာရှိချုပ် Elon Musk တို့လည်းပါဝင်ကြပါတယ်။အမှုဆောင်ရာရှိချုပ် Musk ကတော့သမ္မတရဲ့ကြေညာချက်ထွက်ပေါ်လာပြီးနောက်မှာပဲအင်ဂျီရိုစီးပွားရေးအကြံပေးဖွဲ့ကနေနှုတ်ထွက်သွားခဲ့တာပါ။ကာဗွန်တန်းငွေရှော့ချသုံးဆွဲမဲ့စီးပွားရေးစနစ်တည်ဆောက်ဖို့ပြက်ကွက်တာအမေရိကန်ရဲ့အနာဂတ်တာယာဝါပြိုးရေးကိုထိခိုက်စေတယ်ဆိုပြီးMars, Nike, Levi's နဲ့ Starbucks အပါအဝင်ဒါဇင်နဲ့ချီတဲ့ American company တွေစုပေါင်းလက်မှတ်ရေးထိုးထားတဲ့စာတစာကိုလည်းသမ္မတထံပေးပို့ခဲ့ကြပါတယ်။ Chevron နဲ့ပြန်ဖက် Exxon Mobil တို့လိုရေနံ company တွေကလည်း Paris သဘောတူညီချက်ကြောင့်သူတို့လုပ်ငန်းတွေရဲ့အနာဂတ်ကိုကြိုတင်ခန့်မှန်းရတာလွယ်ကူလာတယ်လို့မကြသေးရင်ကပဲပြောဆိုထားကြတာပါ။ Exxon Mobil company အစုရှယ်ယာဝန်တွေကတော့ရာသီဥတုဖောက်ပြန်မှုတွေကြောင့်စီးပွားရေးမှာရိုက်ခတ်လာနေတဲ့အန္တရာယ်တွေကိုတွက်ဆနိုင်အောင်ပုံမှန်ကြိုးပမ်းမှုနဲ့ရလာတဲ့ချက်လက်တွေကိုလည်းရင်းနှီးမြှုပ်နှံသူတွေထံအသိပေးဖို့မဲခွဲဆုံးဖြတ်ထားကြပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာပါရှင်။အခုမြန်မာတခွင်အစည်းအဝေးကိုနာဆင်ကြရပါတော့မယ်။မြန်မာနိုင်ငံကအစအဦးတချို့မှာနိုင်ငံတကာကတားမြစ်ထားတဲ့ Asbestos လို့ခေါ်တဲ့ကြောက်ကွန်းတွေပါဝင်နေပြီးအဲ့ဒီကြောက်ကွန်းကအဆုတ်ကင်ဆာပါဝင်တခြားကျန်းမာရေးအန္တရာယ်လည်းဖြစ်စေနိုင်ပါတယ်။အပြည့်အစုံကိုတော့မြန်မာတခွင်အစည်းအဝေးမှာကိုထက်အောင်ကတင်ပြထားပါရှင
်မြန်မာနိုင်ငံကအထင်ကြီးအဆောက်အဦတွေအပါအဝင်တချို့ရှေးဟောင်းအဆောက်အဦတွေမှာလူသားတွေရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ asbestos လို့ခေါ်တဲ့ကြောက်ကွင်းတွေကိုအသုံးပြုမှုတွေရှိခဲ့တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြနေကြပါတယ်။အခုကျွန်တော်ရောက်ရှိနေတဲ့မော်လမယ်မြို့ကပထမဆုံးနှစ်ချင်းဖျားကျောက်မှာဆိုရင်လေဒီကြောက်ကွင်းတော်တော်များများကိုအသုံးပြုမှုတွေရှိခဲ့တယ်လို့ကမ္ဘာရှေးဟောင်းအမွေနဲ့အဆောက်အဦတွေကိုထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ World Monuments Fund ကပြောဆိုထားတာပါ။နှစ်ပေါင်း100ကျော်တည်တန်းရှိတဲ့ဒီနှစ်ချင်းဖျားကျောင်းကိုအမေရိကန်တန်ယုံအလှူငွေနဲ့ World Monument Fund အဖွဲ့ကပြုပြင်ထိန်းသိမ်းမှုစီစဉ်ရကနေဖျားကျောင်းအတွင်းကြောက်ခွင်းတော်တော်များများကိုအသုံးပြုခဲ့တာတွေ့ရှိခဲ့တာဖြစ်တယ်လို့ဒီဖျားကျောင်းရဲ့ကျောင်းထိုင်ဆရာတော်ဖြစ်တဲ့သိက္ခာရောယဆရာတော်ဦးကြည်ရှင်ကအခုလိုပြောပါရင
်ဟိုခေါမိုးပါပါသူလျှောက်တက်တော့ဟိုဒီ Bell Tower ဆိုရှေ့လည်းမြင်ကြအဲ့နေသူတို့ကြည့်တော့ခေါမိုးအနေထားသူတို့အကုန်လုံးမြင်ရမြင်ရတဲ့ခါကျတော့အဲ့ခေါမိုးရဲ့အနေထားကအဘက်စတော့ဟောပေါ့ကြောင်းဟိုဆရာတို့လွယ်လွယ်ပြောင်းတော့မိကန်ကြောက်ပြောင်းပေါ့အဲ့ဒါကြီးဖြစ်နေတယ်ဆိုတော့သူတို့တွေ့အဲ့တော့မိကန်ကြောက်ပြားနေဖြစ်တဲ့ခါကျတော့ဒီမိကန်ကြောက်ပြားနေကိုရွှေပြောင်းဖို့ဆိုရခါကျတော့ဖယ်ရမယ်ပြူရမယ်မရမယ်ချရမယ်ဆိုတာအဲ့ဒါဒီပါလာပါလာလို့ရှိရင်အဲ့ရနေထွက်လာတဲ့အဲ့ရအမှုံကလူတွေအတွက်အရန်အန်ဒီဖြစ်တယ်ဆိုတော့သူတို့အဲ့နေစလာအဲ့ရနေစပြီးတော့ဒီကြောက်ကွန်းရဲ့အကြောင်းကိုသူတို့စပြီးတော့မီဒီယာတွေကိုဖွင့်လာပေါ့
ကြောက်ကွန်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကလေးကမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာတွင်တွင်ကျကျအသုံးပြုခဲ့ပါတယ်အဲဒီနောက်ကင်ဆာရောဂါမျိုးစုံအပါအဝင်တခြားကျန်းမာရေးအနေနဲ့လည်းရှိတာကြောင့်နိုင်ငံပေါင်း50ကျော်ကတော့တားမြစ်ခဲ့တာပါ မြန်မာနိုင်ငံမှာတော့ကြောက်ကွင်းနဲ့ဆောက်လုပ်ထားတဲ့အဆောက်အဦတော်တော်များများရှိတာကြောင့်ကြောက်ကွင်းကြောင့်ဖြစ်နိုင်တဲ့အနေအကိုလူတွေသိနိုင်မှုအတွက် World Monument Fund အဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာပဲရန်ကုန်နဲ့မော်လမြိုင်မြို့တွေမှာဟော်ပြောရှင်းလင်းပွဲတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ဝိုင်းရင်ပြည်သူ့ကပညာရှင်ဦးအောင်စိုးမြင့်ကတော့ကြောက်ကွင်းနဲ့ဆောက်လုပ်ထားတဲ့အဆောက်အဦတွေကိုစနစ်တကျပဖျက်သိနေကြောင်းအခုလိုအကြံပြုပါတယ်
။ရန်ကုန်မှာရှိသမျှအဆောက်အဦတော်တော်များများဒီ espresso တွေနဲ့မိုးထားတဲ့အဆောက်အဦတွေအများကြီးရှိတယ်။ဆိုတော့ဒီအဆောက်အဦတွေကနေပြီးတော့ဖြိုဖျက်ပြီးတော့အဆောက်အဦသစ်ဆောက်မယ်ဆိုရင်အလွယ်တကူပဲဖျက်ကြမှာပဲထွက်လာတဲ့အမုံတွေကင်တွယ်တဲ့လူတွေမဟုတ်တော့ဘူးမြို့ပြဖြစ်တော့ဘေးနားမှာနေတဲ့လူတွေပါဒီအမုံတွေရှူရှိုက်ပြီးတော့ဖြစ်တဲ့အန္တရာယ်ကိုစိုးရိမ်မိလို့ကြောက်ခွန်းနဲ့ပတ်သက်တဲ့အသိပညာပေးတဲ့ဟော်ပြောပွဲလေးလုပ်ရခြင်းဖြစ်ပါတယ်
Asbestos လို့ခေါ်တဲ့ဒီကြောက်ကွန်းဟာတွင်းထက်ပစ္စည်းတစ်ခုဖြစ်ပြီးတော့တခိတခါကအတော်လေးအသုံးပြုခဲ့ကြတာပါဆောက်လို့ရေလုပ်ငန်းတော်တော်များများမှာမျက်နှာချက်အဖြစ်အသုံးပြုကြသလိုအပူကံပစ္စည်းအတော်များများမှာလည်းကြောက်ကွန်းတွေကိုအသုံးပြုခဲ့ကြတာဖြစ်တယ်လို့ဥအောင်စုံမြင့်ကပြောပါတယ
်လုံးဝခက်စားနေကြရတာကတွင်းထက်ပစ္စည်းအမြောက်များရနိုင်တယ်တွင်းတူးလို့ရနိုင်တယ်တွင်းတူးလို့ရအမြောက်များတာလည်းလေကုန်ကျစရိတ်ကအရန်ကြီးမကြီးဘူးအဲ့ဒါအပြင်သူ့ကိုတုံးနိုင်တဲ့အတုံးတွေကအဆောက်အဦမှတုံးဖို့အဆောက်ဆောက်လို့ရင်လုပ်ငန်းသုံးပစ္စည်းတွေကတော့အားလုံးသိတာပေါ့နော်အမိုးတို့မင်းနဲ့ဂျက်တို့အကာတို့ဒီကသူ့အတုံးသူ့ရဲ့အတုံးပေါ့ဒါပေမဲ့သူ့ရဲ့အတုံးကဂုံတတ္တိပေါ်မှာမူတည်တယ်သူ့ရဲ့ဂုံတတ္တိကအပူခံနိုင်တယ်အတန်းလုံးနိုင်တယ်ထိလွယ်ခိုက်လွယ်ကျိုးလွယ်ခြင်းမရှိဘူးပေါ့တခါသူ့ကိုသူ့အမြင်တွေကိုဘီလက်မင်းနဲ့ရောပြီးတော့မှအမိုးပြားတို့နိုင်ရန်အကာတို့မန်နေဂျာတို့လောက်ကြတာဟုတ်ဆိုတော့အဲ့ဒါတစ်ချက်အပူသူ့ရဲ့ဂုံတတ္တိကအပူခံနေဆိုတော့ဟိုမိခံတဲ့ပစ္စည်းတွေတော်တော်များများတုံနေပြီ
ကြောက်ကွန်းကြောက်ပထမဆုံးထိခိုက်နေတဲ့သူတွေဟာဒီတွင်းထွက်ပစ္စည်းတွေကိုတူဖော်ကြတဲ့တတ်ထုတွင်အလုသမားတွေဖြစ်ပြီးဒုတိယအနေနဲ့ကတော့ဒီကြောက်ကွန်းကိုကန်တွယ်ကြတဲ့သူတွေဖြစ်ပါတယ်နောက်ဆုံးအနေနဲ့ကတော့ကြောက်ကွန်းနဲ့ဆောက်လုပ်ထားတဲ့အိမ်မှာနေထိုင်ကြတဲ့လူတွေပါဒါပေမဲ့လို့လူတွေအနေနဲ့အလွန်တရာစိုးရင်စရာမလိုပဲကြောက်ကွင်းတွေကိုထိမိတာတွေဖိဖျက်တာတွေလှုပ်တဲ့အခါမှသာအနေရဖြစ်နိုင်တာလို့လည်းဥကောင်ဆွေမြင့်ကထောက်ပြပါရယ်ဒါပေမဲ့လို့ကြောက်ကွင်းအတော်များများကိုဖယ်ရှားမယ်ဆိုရင်သတိထားဆောင်ရွက်ရမှာဖြစ်ပြီးတော့ကြောက်ကွင်းကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးထိခိုက်မှုတွေဖြစ်လာနိုင်တယ်လို့လည်းသူကဆိုပါရယ
်ကျန်းမာရေးရှိတော့ပြောရင်တော့ asbestos ကြောင့်ဖြစ်တဲ့ရောဂါဆိုတော့ asbestosis ပေါ့သူကတော့အဓိကအသက်ရှူလမ်းကြောင်းနေသွားတဲ့အဆုတ်ယောဂါပေါ့အဆုတ်ရောင်တို့အဆုတ်နဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အဲ့လိုအဓိကဒီအသက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နိုင်တာပ
ါကင်ဆာနဲ့ပတ်သက်ရင်လည်းအဆုတ်ကင်ဆာ
မှန်ပါတယ်ခင်ဗျအဆုတ်ကင်ဆာအဓိကပါပဲအဆုတ်ကင်ဆာမှာ
ကဘာတဝမ်းမှာတော့ကြောက်ကွင်းကြောင့်နှစ်စဉ်နာမကျန်းဖြစ်တဲ့သူအလုတ်သမားခမန်းကြီးတသိန်းလောက်ရှိတယ်လို့ကဘာကျမကြီးအဖွဲ့ကြီးရဲ့နှစ်စဉ်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်လူတွေရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ကြောက်ကွင်းနဲ့ပတ်သက်လို့လူထုကြောင့်မှသိရှိမှုအားနည်းနေသေးတဲ့အကြောင်းဆရာတော်ဦးကြည်ရှင်ကဖွင့်ထားပါတယ
်မသိဘူးအရင်တော့ဒီကြောက်ပြမှုကဆရာတော်ငငယ်လေးကဒါတွေအကုန်လုံးလုံနေတာပဲလေဟာလုံတော့အန္တရာယ်ရှိမှလည်းမသိဘူးလေကြောက်ပြမှုလုံလို့ရှိရင်အာမိကန်ကိုမိကန်ကြောက်ပြပဲအပူလဲခံတယ်အဲ့ဖြစ်တယ်မိလက်ခံတယ်ဆိုတော့ဝန်တာကြတော့ပေါ့ဒါပေမဲ့အဲ့လိုကြီးဖြစ်လာတဲ့ခါကျရုတ်တဲ့အံ့ဩကုန်ကြတော့ပေါ့
လက်ရှိအချိန်မှာတော့မြန်မာနိုင်ငံတွင်းကြောက်ကွင်းတွေကိုအသုံးပြုမှုတွေမရှိတော့ပေမလို့ကဘာတဝမ်းမှာကြောက်ကွင်းတန်ချိန်နှစ်တန်းလောက်အထိနှစ်စဉ်ထုတ်လုပ်နေဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ကြောက်ကွင်းတွေကိုကိုလိုနီခေတ်အလွန်ခြေအောင်အဆောက်အဦတွေပြုတ်ပြင်းမွတ်မံရမှာအသုံးပြုမှုတွေရှိခဲ့သလို1960နဲ့1990ပြည့်နှစ်တွေတုန်းကဆောက်လုပ်ခဲ့တဲ့အဆောက်အဦတစ်တိုင်မှာဒီကြောက်ကွင်းတွေကိုထည့်သွင်းအသုံးပြုခဲ့တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ကျွန်တော်ထောက်ပ
ါမြန်မာတခွင်စီစဉ်ကိုခုလိုစနေနေ့ညဥ်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်VOA American တန်ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ် VOA ကိုဝေဖန်ကြံပေးစာတွေပေးပို့လို့ရမယ်ဖြစ်ဖြစ်တိတ်ချင်းတွေတောင်းယူလို့ရတယ်ဆိုရင်မဖြစ်ဖြစ်စာရိုက်ကဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်မကြခင်မှာတော့စနေနေ့ညဘက်တိုက်ရိုက်လေးလိုက်အစီအစဉ်စတင်မှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါဗျ။အခုထုတ်လွှင့်မယ့်အစီအစဉ်ကတော့စနေနေ့ညတိုင်းနာဆင်နေကြတိုက်ရိုက်လေလံဆွေးနွေးခန်းဖြစ်ပါတယ်။ဆွေးနွေးပွဲကိုကမကထပြုစီစဉ်ပေးတဲ့ကိုအောင်လွင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုစတင်လိုက်ရအောင်ပါရှင
်။တော်ရှင်ရခင်ဗျာ။မနက်ကမှလူခွေချူပေါမှုဆွဆွဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါမျိုးတွေမှာစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းမှုကြိုးပမ်းမှုတွေမှာခက်ဆစ်စိတ်ကျွန်တော်တို့တွေ့လာနေရပါတယ်။ဒါပေမဲ့လည်းအာဏာဝင်တွေရဲ့စုံစမ်းစစ်ဆေးမှုတွေပေါ်မှာမကြာခဏဆိုသလိုပဲတန်တဲ့အမြင်တွေဝေဖန်တာတွေလည်းရှိပါတယ်။ဆိုတော့အများယုံကြည်ကိုးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုနေသလဲ။အမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ကိုကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေကပြင်နိုင်ဆွေးနွေးပေးမဲ့သူချို့လဲလေလိုင်းပေါ်ရောက်နေပါပြီ။ဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ break up မျိုးတွေမြစ်ဆုံစီမံကိန်း lebron စီမံကိန်းလို့တဘာပဝင်ချင်းလူမှုဘဝတွေနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေမှာစုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့ပြီးအဖြေရှာဖို့ကြိုးစားလာတာတွေကတကယ်တော့ကောင်းတဲ့အလေးထားဆိုတာသိကြပါရတယ်။ဒါပေမဲ့လည်းပြည်တွင်းမှာရောပြည်ပမှာပါဒီမကြာခဏစုံစမ်းရေးလုပ်ငန်းတွေအပေါ်မှာအားမလို့အားမရပြောရတယ်လည်းရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးတော့ဒီမြန်မာနိုင်ငံကဒီညီမညာချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမဲသဘောထားကိုကြားချင်ပါတယ်။ဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့တွေအပေါ်မှာရေဝီရသုံးတက်မယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလားဦးအောင်မျိုးမဲ
ကျွန်တော်တို့ဒီမှာပေါ်ပေါက်ခဲ့တဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒါမှမဟုတ်အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေမှာတကယ်တမ်းပြောမယ်ဆိုအားရမှုမရှိပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်စုံစမ်းစစ်ဆေးမှုပေါ်ပေါက်လာခြင်းကဒီအချက်တွေကိုပြည်သူလူထုကနေလိုအပ်တယ်။အမှန်တိုင်းသိချင်တယ်ဆိုတဲ့အရာတွေအပြင်ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်ရမလဲ။ပါဝင်ပတ်သက်တဲ့သူတွေနောက်တစ်ခါဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုဘယ်လိုမျိုးအရေးယူဆောင်ရမယ်ဆိုတော့တည်ကျင်တဲ့စန္ဒာတွေအမြင်နဲ့ပါပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာလုပ်ခဲ့တဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်တဲ့ကိစ္စဆိုတချို့ကဒီလိုမျိုးပါဝင်တဲ့သူတွေရဲ့ဗလိုက်မှုတော့လွတ်လပ်မှုမရှိတဲ့အချက်ကိုလူတွေထောက်ပြတာရှိတယ်။ဒုတိယတစ်ချက်ကတော့သူတို့ရဲ့လှုပ်ထုံးလုပ်နည်းတွေထဲမှာလှုပ်ဆောင်ပေမဲ့ထပ်ပေါ်လာတဲ့အကြံပြုချက်တွေကတကယ်တမ်းကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်နိုင်သောအကျိုးရှိသောအရာတွေမဖြစ်တဲ့အားမျိုးတွေကျွန်တော်တွေ့တယ်။နောက်ထပ်အဆိုးဆုံးတစ်ခုကတော့စုံစမ်းစစ်ဆေးကော်မရှင်တွေကဆက်ဆံခြင်းမှာစိတ်ဝင်စားမှုရှိပေမဲ့နောက်ပိုင်းမှာအခြားရှုသွားတဲ့အရာတွေဖြစ်နေပါတယ်။ဒီသုံးချက်တွေကြောင့်ကျွန်တော်တိုင်းပြည်မှာလှုပ်ဆောင်ခဲ့တဲ့အရာတွေကအသိပြအောင်မျိုးမရှိဘူး။နောက်တစ်ခုကစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အချိန်မှာတကယ်လို့မလိုလားအပ်ဘဲနဲ့ကြောင်ရည်ချိုးတယ်လို့ကျွန်တော်ဖြစ်နေသောအရာတွေရှိခဲ့တယ်။အရင်ကတော့တော်တော်ဟာတာဖြစ်ခဲ့ပါတယ်။ဒါပါဒီပရိုဖက်ဆာဒေါက်တာစိတ်ဖွာရှာဖွေပေါ်ထုတ်ရေးဆိုတဲ့အရာမျိုးဆိုလူတွေကဟာတာဖြစ်လို့တဲ့အစဉ်အထိကိုရှိခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီမှာသူမန္တလေးမြို့ကဒီရှင်းနေဦးသိန်းတန်းဦးလည်းကျွန်တော်တို့ဆွေးနွေးပွဲအတွက်ရှိနေပါတယ်။ဦးသိန်းတန်းဦးသဘောထားခင်ဗျာခုလက်ရှိကျွန်တော်တို့ဒီမှာစုံစမ်းစစ်ဆေးအဖွဲ့လောက်ကင်နေတဲ့ကိစ္စနဲ့ပတ်သက်လို့ရေဝီရပြောမယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလို့ဆိုနိုင်သလား။ကျွန်တ
ော်ဆိုနိုင်ပါဦးဗျာ။ဘာလို့ဆိုတော့ရသောစုံစမ်းရေးကော်မရှင်ဆိုတာကိုကကိုစဖွဲ့တယ်ကဗိုင်းရပ်ဖြစ်ပြီးသားပဲကိုလိုချင်တဲ့ဘက်ကိုပါမဲ့လူမျိုးတွေနဲ့ဖွဲ့နေရှိတာပေါ့နော်အဲ့ဒါတစ်ချက်ပေါ့ဗျာဟိုလူပွင့်နေညင်သာပြီးတော့လူလူလေးစားယုံကြည်တဲ့လူမျိုးတွေဆိုတာလေကိုဘက်ကိုကိုလိုချင်တဲ့ site ဘက်ကိုပါမဲ့လူမျိုးတွေကိုပြီးပြီးတည်သာကြီးတက်လာတာတစ်ချက်နောက်တစ်ချက်ကတော့အဲ့ဒီလူစုံစမ်းစစ်မှုကော်မရှင်တွေကတွေ့ရှိပြီးပြင်လဲအဲ့ဒါတွေကိုတိုက်နာအောင်ဘာမှမလုပ်နိုင်တဲ့အတွက်ကျွန်တော်အများဆုံးအဖြစ်ကတော့ဘယ်သူမှဒီကော်မရှင်ဆိုတာကိုအလေးနဲ့လည်းမရှိစိတ်လည်းမွန်စားကြအောင်ဖြစ်တယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့အခုဒီမှာဟိုဆွေးနွေးပွဲအတွက်ကိုဒီကချင်ချင်းချင်းကိုရက်ကဒေါ်ခွန်ကြာလည်းရှိနေပါတယ်။ဒေါ်ခွန်ကြာရဲ့သဘောထားလည်းကြားကြင်ပါတယ်။အခုကျွန်တော်တို့ဒီရေဝူရသုံးသပ်မယ်ဆိုလို့ရှိရင်ပေါ့လေအခုဒီဟိုမှာဟို ဟိုပေါ်မြေဆုံကိစ္စပဲဖြစ်ဖြစ်လက်ဘောင်ကိစ္စပဲဖြစ်ဖြစ်ရခိုင်ပြည်နယ်ဘက်ကကိစ္စတွေမှာပဲဖြစ်ဖြစ်ပေါ့လေစသဖြင့်အဲ့လိုကိစ္စရက်တွေမှာကျွန်တော်တို့စုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေကိုရေဝီအားဖြင့်တုံ့တက်မယ်ဆိုလို့ရှိရင်ကျင်းနေအားရစရာအခြေအနေမျိုးတွေ့မိလားခင်ဗျဟုတ်ကဲ့ဒေါက်ခွန်ကြားကြားရလားမသိခင်ဗျဟုတ်ကဲ့ဒေါက်ဟုတ်ကဲ့ဒေါက်ခွန်ကြားဟုတ်ကဲ့ကြားရလားမသိခင်ဗျဒေါက်ခွန်ကြားအာတယ်လီဖုန်းလိုင်းမကောင်းကျွန်တော်တို့ပြန်ပြီးဆက်သွယ်လိုက်ပါမယ်ဒေါက်ခွန်ကြားကိုကျွန်တော်တို့အခုလက်တလုံးမှာတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပေးစာရည်နဲ့ပြဖို့ထားတဲ့ပုံကိုတချို့ကိုအလဲပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့စာရဆောင်ကတော့မောင်တသနာရဲ့ပေးစာဖြစ်ပါတယ်
ကုလသမဂ္ဂလူခွင့်ရေးကော်မရှင်ပါဝင်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့များကအစိုးရရဲ့လူခွင့်ရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေဘောတန်တရားတွေမယုံကြည်မှုတွေဖြစ်နေရတဲ့အဓိကအကြောင်းရင်းကပြဿနာဖြစ်နေတဲ့ဒေသတွေကိုသတင်းနောက်တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတာတွေအစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေမှာတက်မတော်အရာရှိတွေပါဝင်နေတာတွေတရားဝင်သတင်းထုတ်ပြန်မှုနှောင့်နှေးကြံ့ကြာနေတာတွေနဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်တွေကြောင့်လို့ပဲယူဆမိပါတယ်ဒီလိုယူဆချက်တွေဟာအစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျက်တဲတွေကိုဓမ္မရိထံကြကြမမြင်နိုင်ကြလို့ပါပဲလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့တရားဥပဒေစိုးမိုးရေးဟာအလွန်အရေးကြီးသလိုနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့အခြေခံဥပဒေဟာလည်းအဓိကလိုအပ်ပါတယ်အစိုးရဟာတရားဥပဒေစိုးမိုးရေးနဲ့လူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့လှုံ့ဆော်ခြင်းပေမဲ့လည်းအစိုးရရဲ့စီမံအုပ်ချုပ်မှုအောက်မှာကာကွယ်ရေးဖိတဲရေးနဲ့နေသက်ရေးရာဝန်ကြီးဌာနတွေမရှိပါဘူးဒါပြင်မြတ်တဲ့တရားစီရင်စနစ်ပေါ်ထွန်းရေးအတွက်လည်းကြိုးစားနေဆဲဖြစ်ပါတယ်ဒီလိုအခြေအနေတွေကြားလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့ရုန်းကန်နေရတဲ့အစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေရဲ့တွေးရှိချက်တွေကိုဥပိ္ပခာပြုပြီးတော့မိမိတို့တွေးရှိထားတဲ့အချက်အလက်တွေကသာအမှန်လို့တစ်ဖက်သက်ဆွဆွဲချက်တွေဟာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းကိုပို့ပြီးတော့အလန်းဝေးသွားစေပါတယ်အထူးသဖြင့်ကုလလူခွင့်ရေးကောင်စီရဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့မျိုးတုံးတပ်ဖြတ်မှုတို့အစရှိတဲ့ဆွဆွဲချက်တွေဟာရဝမ်ဒါ၊ဆိုမာလီယာ၊ယူဂိုစလာဗီးယားအရှေ့လေပိုင်းနိုင်ငံတွေနဲ့မှာရွံ့ပြီးတော့ဆွဆွဲနေတာလို့ပဲယူဆမိပါတယ်
။ဒါတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်တော်စုကပေးပို့ထားတဲ့စာအုပ်ကိုရနိုင်ဖတ်ပြပေးသွားတာပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီရခိုင်ကော်မရှင်ကအဖွဲ့ဝင်တူဖြစ်တဲ့ဦးဝေးလွင်လည်းရောက်နေပါတယ်။အဲ့တော့ဦးဝေးလွင်ရဲ့သဘောထားကိုလည်းကျွန်တော်တို့ကြားချင်ပါတယ်။ရှေ့ပိုင်းမှာတော့ကျွန်တော်တို့ဒီညီမရင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနောက်ဒီရှင်းနေဦးသိန်းတန်းဦးတို့ဆွေးနွေးချက်တွေရှိပါတယ်။သူတို့ကတော့ဟိုလက်ရှိပေါ်လေဒီရခိုင်ကော်မရှင်နဲ့မကပါဘူး။တခြားဒီအကြောင်းမျိုးမျိုးနဲ့ဒီမြေဆုံကိစ္စပဲဖြစ်လက်ဘောင်ကိစ္စပဲဖြစ်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေအမျိုးမျိုးဖွဲ့ပြီးတော့လုံနေကြိုင်နေကြတာရှိတယ်။ဒါပေမဲ့လည်းဒါတွေအားရကျင်းနေမှုမရှိဘူးဆိုတဲ့သဘောထားတွေကိုသူတို့ရှေ့မှာပြောသွားပါတယ်ဆိုတော့ဦးဝင်းလွင်ကတော့ဒီလက်တွေ့လုံနေရတဲ့ပုံကိုတူလည်းဖြစ်တယ်ဆိုတော့ဒီလက်တွေ့လောက်ကန်ရတဲ့ကိစ္စတွေမှာရောဟောဟိုအားရကျင်းနေမှုရှိရလားဦးဝင်းလွင
်အဲကျွန်တော်တို့ရဲ့ကော်မရှင်ကတော့ဖြစ်အကြံပြုတဲ့ကော်မရှင်ပါစုံစမ်းစစ်ဆေးကော်မရှင်မဟုတ်ပါဘူးတိုးတော့အကြံပြုတဲ့ကော်မရှင်ဆိုတာကအချက်လက်တွေကိုယူရပါတယ်အချက်လက်တွေကိုယူရတဲ့နေရာမှာကျွန်တော်တို့ဟာတောင်းဆိုကနေယူရဖို့လိုအပ်ပါတယ်အဲ့တော့တခါတည်းမှာကျွန်တော်တို့ဒီလိုအချက်အလက်ယူရတဲ့အခါမှာနည်းနည်းအခက်အခဲလေးတွေနဲ့တွေ့ရပါတယ်။တခါတလေကျွန်တော်တို့ရခိုင်ပြည်ကအထူးသောအမျိုးသားရေးဝါဒီများရဲ့ပူးပေါင်းဆောင်ရွက်မှုမရတာလေးတွေပါလေးတွေဆိုတာမျိုးကတော့ရှိပါတယ်။နောက်တစ်ခါကျွန်တော်တို့ကွင်းဆင်းပြီးလေ့လာတဲ့အခါမှာလည်းအချင်းရဲ့ကန့်တတ်ချက်ကလေးတွေရှိတယ်။တောင်းဆိုအောင်ကျွန်တော်တို့အချင်းယူပြီးတော့လေ့လာဖို့အတွက်ဟိုအချင်းမရလိုက်တာလေးတွေပါလေးတွေအဲ့ဒါမျိုးတော့အခက်အခဲလေးတွေရှိပါတယ်ဆိုတာ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟိုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွက်ထားတဲ့ပုံစံတွေရှိနေပါတယ်ဒီထက်ကတယောက်တူဦးကတော့ကျွန်တော်တို့မြန်မာနိုင်ငံကဒီ slime ပွေကုန်းမှာ slime ပွေကုန်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆုံဆန်းစစ်စစ်ကော်မရှင်နဲ့ဘာလို့ဖွဲ့ရနေမှာခုနလူတွေဆွေးနွေးသွားတယ်လို့ပေါ့သူတို့စဖွဲ့ကလေးကသူတို့အဲ့ဒီမှာပါဝင်တဲ့လူတွေကလည်းပဲတီတူကမယုံကြည်ဘူးဘာလို့လဲဆိုတော့သူတို့တမိုင်းကြောင်းအရာလုံနေကြလို့လည်းပဲသူတို့မြင်တယ်အဲ့တော့ဒီဆုံးဆန်းကော်မရှင်ကထီအောင်ဆိုရင်တော့တို့ကြားနေအဖွဲ့အစည်းကြားနေပုဂ္ဂိုလ်တွေသူတို့ဒီအစိုးရကအကောင်းဆုံးလုံခြုံရေးပေးပြီးတော့မှအမခံပြီးတော့ဆုံဆန်းခိုင်းမှဖြစ်မယ်။ပြီးရင်လည်းဆုံဆန်းပြီးတော့မှတို့အသေးစိတ်ဖော်ပြနိုင်ရင်တောင်မှတို့ရည်ရွယ်မှုပိုင်းမှာအားနေတဲ့ခါကျတော့ဆုံဆန်းစစ်ဆေးကော်မရှင်ကြီးလည်းပဲဒါလောက်အားရမှုလေးရှိမှလည်းမဟုတ်ဘူး။နောက်ပြီးတော့မှလည်းပဲထီအောင်တဲ့ဥစ္စာတွေရတော့လူထုကလည်းဟိုမကြည့်ဘူးစိတ်ဝင်စားတဲ့ခါကျတော့တောင်းတောင်းမှလည်းပဲဒီလိုပဲဖြစ်နေနေဖြစ်နေဘာလို့လဲဆိုတော့ဟိုတတ်မှာတော့လက်နဲ့ကင်ဒီစီတိမြကလာပတ်လုံးတော့ဒီဥစ္စာတော့ဆိုးရကလည်းဘာမှလည်းလုံနိုင်မှလည်းမဟုတ်ပြဘူးလို့ကျွန်တော်တူတာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းအလှည့်ပေးခြင်းပါတယ်သူကတော့ဒီထိုင်းမြန်မာနေဆက်ကတီးလည်မှုပါကိုတီးလည်မှုသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့စုံစမ်းရေးစစ်ဆေးရေးအဖွဲ့အစည်းမြန်မာပြည်တွင်းကအမြန်ဆုံးဝင်ရောက်စစ်ဆေးဖို့ကျွန်တော်တို့ကလိုလားပါတယ်ခင်ဗျာ။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နှစ်ပေါင်းများစွာကျွန်တော်တို့တိုင်းပြည်မှာတော့အခုကျွန်တော်အေးဟိုတိုင်းသားတွေအတွက်ကိုကျွန်တော်တို့အမှန်တမ်းမစိုးရင်ရပါတယ်။တိုင်းသားတွေကိုဖိနှိပ်ရနှစ်ပေါင်းများစွာကြာနေပါတယ်ခင်ဗျာ။အဲကျွန်တော်အနေနဲ့ကတော့နော်နိုင်ငံတကာဝင်ရောက်စစ်ဆေးမှုအမြန်ဆုံးလိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါကိုသီးလမ်းမူကြီး။ကျွန်တော်ဒီ Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတဲ့ပေါ်သူတို့ရဲ့အမြင်တွေကိုလည်းနည်းနည်းလေးဒီနေ့မှာပေါ်ပြချင်ပါတယ်။တူကတော့ e-choice ဆိုတဲ့ account ပါရှင်မှာသူကတော့ပြည်သူအားလုံးပါဝင်နိုင်တဲ့စုံစမ်းစစ်ဆေးမှုတဲ့ဆိုလိုတာကအရက်ဖက်အဖွဲ့အစည်းတွေဒါမှမဟုတ်စိတ်ပါဝင်စားတဲ့ပြည်သူတိုင်းကိုပါဝင်ဝင်ပေးလိုက်ပါမယုံကြည်မှုတွေရောပါသွားမယ်အစိုးရကို PR တွေနှဲသွားမယ်လို့ထင်မြင်ပါတယ်ဆိုပြီးရေးပါတယ်။နောက်တစ်ယောက်ကတော့ရင်းနှံမြေသားဆိုတဲ့ account ပါရှင်မှာသူကတော့လွတ်လပ်စွာသတင်းယူခွင့်သာပေးပါဘသူမှမတရားလုပ်တာတွေဖြစ်မလာတော့ပါဘူးတဲ့အခုတော့လုံးဝဘသူမှမသိဘူးထင်နေကြပါတယ်ရေစကန်သုံးခုကိုအချင်းကဲဝင်စီးတာရဲဝင်နဲ့ကိုယ်သေးတယ်ဆိုပါတော့ဗျာတဲ့ဒီထက်လက်နက်တွေတိမ့်သွားတာတော့ပါပါသေးတယ်တဲ့သတင်းသမားတွေသာလွတ်လပ်စွာသတင်းယူခွင့်ပေးလိုက်ပါတဲ့အမှန်တရားပေါ်ပါပါဆိုပြီးတော့သူကသူ့အမြင်တွေကိုရေးထားပါတယ်ဆိုတော့ဒီ Facebook မှတ်ချက်တွေမှာတော့ဒီသတင်းမီဒီယာတွေတောက်ခွင့်မရှိရလို့ပွင့်လင်းမြင်သာမှုအားနည်းတဲ့အခြေအနေတွေအမှန်တရားကိုဖော်ထုတ်ဖို့ဟန်တာဖြစ်နေတာတွေကိုထောက်ပြပါတယ်နောက်တစ်ချက်ကလည်းအခုရှေ့ပိုင်းမှာလည်းကျွန်တော်တို့ပေးစာတွေမှာပါသွားတာကတော့ဒီဖွဲ့စည်းပုံတွေမှာဟိုစုံစမ်းရေးဖွဲ့တွေဖွဲ့စည်းမှုတွေမှာဟိုအားနည်းချက်တွေရှိရဲဆိုတာမျိုးတွေထောက်ပြပါရဲဟိုတက်ကဟိုပုံကိုယ်တွေပါနေရဲဒါမှမဟုတ်လဲတက်ကဟိုအရာရှိဟောင်းတွေပါနေရဲဆိုတဲ့ကိစ္စမျိုးတွေပြောသွားတော့ဒီနေရာမှာကိုအောင်မျိုးမင်းရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးအဖွဲ့တွေဟိုဖွဲ့တဲ့နေရာမှာဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား
ဟုတ်ကဲ့ပထမဦးဆုံးကျွန်တော်တို့အစဉ်လာရဆိုတော့ဖွဲ့စည်းပုံမှာပါဝင်တဲ့သူတွေရဲ့ကုန်တိတ်ခါနဲ့ကျွမ်းကျင်မှုနောက်ကရက်တည်မှုအပိုင်းမှာပြဿနာအများကြီးရှိတတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလူတွေကတမာတမတ်ကြဖို့အများကြီးလိုအပ်တယ်။ပဲမလိုက်ဖဲနဲ့တွေးရှိတဲ့အကြောင်းအရာကိုတင်ပြနိုင်မလို့စုံစမ်းစစ်ဆေးရဲ့အရေးချင်းတွေရှိဖို့အများကြီးလိုအပ်ပါတယ်။အဲ့တော့တစ်ခါလေကျွန်တော်တို့မှာကြုံတွေ့နေရလက်တင်အားခေါ်လိုက်တဲ့ကိစ္စမျိုးစုံစမ်းစစ်ဆေးမှာပါပေမဲ့တကယ်တမ်းဒီကိစ္စကိုကျွမ်းကျင်မှုမရှိတဲ့သူတွေဖြစ်လာတဲ့အခါမှာကျွန်တော်ပြည်သူလူထုရဲ့ငကူကတန်တရားတွေပိုကြီးလာတယ်နောက်တစ်ခါမှာဒီလိုမျိုးလူတွေရဲ့ကနေသူတို့ထုတ်ပြန်လာတဲ့ကြေညာချက်တွေနောက်ကတိရှိချက်တွေကိုလည်းပြည်သူလူထုကလေးစားယုံကြည်မှုမရှိပါဘူးအဲ့ဒါကြောင့်မလို့ပါဝင်တဲ့သူတွေရဲ့အခန့်ကဏ္ဍအရန်ရေးကြည့်ပါတယ်ပညာရှင်တွေဖြစ်ဖို့လည်းလိုအပ်တယ်လို့လူခွင့်ရေးကိုဒါမှမဟုတ်ရှင်အကြောင်းအရာနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့သူတွေဖြစ်ဖို့လိုအပ်တယ်နောက်တစ်ခါပဲမလိုက်ပဲအမှန်တိုင်းတင်ပြရဲတော့တင်ပြနိုင်တဲ့စိတ်ဓာတ်တွေရှိတော့သူမျိုးကပထမဦးဆုံးပါဝင်မှုအရန်ကိုလိုအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါရှင့်ဆောဆရာဦးသိန်းတန်းဦးသဘောထားရောခင်ဗျဟိုအခုကျွန်တော်တို့ဒီမှာဟိုပေါ့လေစုံစမ်းစစ်ဆေးအဖွဲ့အစည်းဖွဲ့စည်းတဲ့နေရာမှာအဲ့လိုပေါ့လေအားရစရာမကောင်းဆိုတာကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလားဟိုတိကျလွတ်လပ်တဲ့အခြေအနေမရှိတာမျိုးလ
ားဟုတ်တယ်ဗျာဖွဲ့စည်းပုံကအားမကောင်းဘူးပေါ့နော်ဟိုလူလူကယုံကြည်စရာမရှိတာနိုင်ငံကယုံကြည်စရာမရှိတာဥပမာရခိုင်ကိစ္စကိုစုံစမ်းဖို့အစိုးရဖွဲ့ပေးတယ်အဲဒုတိယသမ္မတဦးမြင့်စွေကောင်းဆောင်တယ်။နောက်အိပ်ပါတဲ့လူတွေကြီးလိုက်တဲ့အခါကျတော့ကျွန်တော်ဘာနဲ့သွားတူလဲဆိုတော့ဟိုဒါပြောရတာအာနာပါတော့ဟိုသားကလုတ်တဲ့ခိုးမှုကိုအဖေကစုံစမ်းစစ်ဆေးတယ်လို့ပေါ့ဗျာ။ဆိုတော့ဒါမျိုးတွေဖြစ်တယ်။ဟိုစဖွဲ့ကလေးကဟိုလွတ်လပ်တဲ့လူတွေဖြစ်ဖို့လူတွေဗျာ။ဟိုတအားကျွန်တော်ကယူရဲချက်ကိုမကြိုက်ဘူး။စဖွဲ့ကကိုယ့်ဘက်ကိုယ်ကတာပြီးမဲ့လူမျိုးတွေဟိုရက်ဆောင်တို့ကိုယ်ကရက်ဆိုရင်ရက်စမဲ့လူတွေ။နှိုးဆိုနှိုးထုတ်ပြီးမဲ့လူမျိုးတွေဖွဲ့တော့နံပါတ်၁ကဖွဲ့ခုဖွဲ့တဲ့နေရာဟာဒီမှာဖွဲ့စည်းပုံကလည်းပဲကစပြီးတော့ကျွန်တော်တို့ပြောနေတာတွေရှိတယ်။နောက်အဲလူလူကခုနလိုပဲခုတဖွဲ့စည်းထားတဲ့အဖွဲ့စည်းကယုံကြည်မှုကောင်းယုံကြည်စရာမကောင်းတဲ့အပြင်အဲ့ဒီကော်မရှင်ရဲ့တွေ့ရှိချက်တွေကလည်းဘယ်တော့မှအကောင့်ထဲပေါ်လာလေးမရှိတဲ့အတွက်တို့ဒါနှစ်ဖက်ပေါ့နော်။အကောင့်ထဲပေါ်လာလေးမရှိတဲ့အတွက်ဒီလူလူကယုံကြည်မှုကင်းနေတာစိတ်ဝင်စားမှုလည်းနည်းတယ်လို့ကျွန်တော်ထင်တယ်။
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဥဝေးလွင်ရဲ့သဘောထားကိုကြားချင်ပါတယ်ဥဝေးလွင်ဟိုတခြားမဟုတ်အခုတော်တော်များများတော့ပေါ့ဟိုအခုထောက်ပြနေကြတာဒါလို့စုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့တဲ့နေရာမှာဖွဲ့စည်းထားတဲ့ဟိုထဲမှာပါဝင်တဲ့လူတွေကိုနိုင်ကိုကဟိုဘယ်လိုပြောမလဲဆိုတော့ဟိုတိကျလွတ်လပ်တဲ့ပုံကုတ်မျိုးတွေမဟုတ်တဲ့အခြေအနေမျိုးတွေရှိရလို့ပြောပါတယ်ဥဝေးလွင်ဒါကိုဘယ်လိုတုံ့ပြန်ခြင်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့လူတဲ့မူကိုပို့ပြီးတော့ဟိုစဉ်းစားကြည့်ပါလေလေဟိုကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပဲအဲ့ဒါကိုပြောထားပါလေမမပြည်မှာအထူးသဖြင့်ဒီအရင်ရခိုင်ရေခင်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြံပြုချက်ကလွတ်လပ်ရမယ်ပြီးတော့မျှတတဲ့ဒီစုံစမ်းစစ်ဆေးမှုကလိုအပ်ပါတယ်လို့ကျွန်တော်တို့ပြောပါတယ်အဲ့တော့အဲ့ဒီမူကိုပဲကျွန်တော်တို့အကြံပြုထားတယ်လူကတော့ဖြစ်ရင်ခုနကပြောသလိုအရေးချင်းအရေးအစွေးတွေတဲ့ဒီလုပ်ငန်းနဲ့ကိုက်ညီဖို့ကတော့လိုအပ်တယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီတော်တာရှင်နောက်တစ်ခုကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့စာတစာအောင်လည်းဖော်ပြခြင်းပါတယ်သူကတော့ကိုကျော်မျိုးနိုင်ဖြစ်ပါတယ်မတ်စုမွန်ရေးဖတ်ပြပေးပါအောင်ခင်ဗျ
ပြောရရင်နှစ်ဖက်စလုံးမှာလိုအပ်ချက်တွေရှိနေပါတယ်ကုလလူခွေကိုစလဲမစ်ယန်ဟီလီရဲ့တစ်ဖက်သက်ဆန်ဆန်မစင်မချင်းထုတ်ပြန်မှုရဲ့နောက်ပိုင်းမှာပြဿနာကပိုဆိုးလာတယ်လို့ပုံမကြီးထွားလာပါတယ်ဒုက္ခတဲ့ဥယျာဉ်လည်းပုံမများပြလာပါတယ်ပို့ပြီးတော့ဒုက္ခရောက်တာကဘင်္ဂလားဒေ့ရှ်နဲ့ဆက်ကပုံများပါတယ်ဒါကတော့တစ်ဖက်သက်ဆန်ဆန်လုတ်ခဲ့တဲ့ဟာရီရဲ့အကျိုးရလက်ကိုအစိုးရတစ်ကပုံမစိတ်ပြက်လာလို့ပါပဲကုလကလူခွေဆိုတာတခုကိုပဲကြည်ပြီးဆုံးဖြတ်တယ်။အစိုးရကတော့လူခွေရင်းနဲ့ပြဿနာပုံမမကြီးထွားလာအောင်ဒုက္ခတွေတွေထပ်ပြီးတော့မပေါ်ထွက်လာအောင်အကြမ်းဖက်အန္တရာယ်တွေထပ်မဖြစ်လာအောင်နိုင်ငံကောင်းကျိုးအတွက်ထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်နေတယ်လို့ထင်ပါတယ်။ပြောရမယ်ဆိုရင်ကုလကတနေရာနဲ့ကြည်ပြီးအစိုးရတစ်ကတနိုင်ငံလုံးကိုကြည်နေတာပါ။အကြမ်းဖက်အန္တရာယ်ဆိုတာနှစ်ဖက်အတိုင်းဝိုင်းမှာရှိနေတာပါ။ပွင့်သစ္စာဒီမိုကရေစီနိုင်ငံတနိုင်ငံမှာစီးပွားရေးလူခွင့်ရေးဆင်းရဲမွဲတေမှုပြဿနာတွေအများပြားရှိနေတာကမဆန်းပါဘူးဒါကိုအစိုးရအသစ်ကအပြုသဘောဆောင်ပူးပေါင်းနေတဲ့အချိန်မှာကုလအနေနဲ့အစိုးရအသစ်နဲ့ထဲထဲဝင်ဝင်မပူးပေါင်းခဲ့လို့ခုလိုဖြစ်ခဲ့တာပါအခုလည်းပြည်တွင်းကအစီရင်ခံစာကိုမဆောင်မဲနဲ့စုံစမ်းစစ်ဆေးကော်မရှင်ကိုမြန်မာနိုင်ငံနဲ့အတင်းစင်လုပ်ဖို့လုပ်တာဟာပူးပေါင်းဆောင်ရွက်ခြင်းစိတ်ပိုပြီးပြက်ပြားလာတယ်လို့အကြမ်းဖက်မှုတွေထပ်ပြီးတွန်းအားပေးရရောက်နေပါတယ်ကုလနဲ့အစိုးရတဲ့ချိတ်ဆက်မှုနည်းနည်းလွဲချော်နေတယ်လို့ပူပေါင်းမှုလည်းအားနည်းနေပါတယ်။ဒါကြောင့်အစိုးရတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အပြီးသက်စုံစမ်းပြီးမှရလဒ်ကိုကြည့်ပြီးကုလလူခွေကော်မရှင်အနေနဲ့ထပ်ပြီးတော့ဆောင်ရွက်တင်မှာကြောင်းတိုက်တွန်းလိုက်ပါစေလို့ပြောထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီကိုကျော်မျိုးနိုင်မှာကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါ။သူကတော့ဒီကုလသမဂ္ဂလို့ပြင်ပဖီဟားတွေကဒီအစိုးရဟိုအကောင့်တဲ့အစိုးဘက်ကိုဥတီစီရယ်ဆိုရယ်သူ့အမြင်ကိုပြောထားတာပါဆိုတော့အစိုးရအနေနဲ့ဝေဖန်ခံရမှာဆိုလို့တာဝန်ကြီးတက်တဲ့စုံစမ်းတာမျိုးမဟုတ်ဘဲနဲ့နိုင်ငံရေးဆန္ဒရှိရှိနဲ့လုပ်နေတယ်ဒါပေမဲ့ကုလသမဂ္ဂရဲ့လူခွင့်အဖွဲ့အစည်းတွေကဒီလက်တွေ့အခြေအနေကိုနားမလည်တာဆိုတဲ့အမြင်မျိုးသူကရှိပါတယ်ဆိုတော့ဟိုဒီအမြင်ပေါ်မှာသဘောတူပါရဲ့လားကိုအောင်မျိုးမင်
းကျွန်တော်အနေနဲ့ကတော့ဒီပထမအဆုံးကိုယ့်ရဲ့ပြည်တွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးကော်မရှင်နေအားကောင်းရင်တော့နိုင်ငံတကာမလုပ်ဘူးဗျဒါကကျွန်တော်တို့ဒီကုလသမဂ္ဂလည်းကိစ္စတိုင်းလိုက်ကင်နေတာမဟုတ်ဘူးဒါပေမဲ့ပြည်တွင်းမှာလှုပ်ဆောင်နေတဲ့နိုင်ငံတော်အဆင့်လှုပ်ဆောင်မှုတွေစောင့်ချက်မှုတွေခုနလိုစုံစမ်းမှုတွေကအားမကောင်းတဲ့အခါမှာနိုင်ငံတကာကဒါကိုဝင်ပြီးတော့လှုပ်ဆောင်တဲ့နယ်ဆိုတဲ့အယူဆမျိုးတော့ကျွန်တော်ဒါမျိုးရှိကြပါတယ်အခုကျွန်တော်တို့ဘာကြောင့်တောင်းဆိုနေရလဲရှိနေတဲ့ကော်မရှင်တွေရဲ့အကြောင်းအရာတွေမှာခုနလိုကျွန်တော်တို့မယုံကြည်ရတာတွေအားမလို့အားမရဖြစ်စရာတွေအခက်အခဲတွေအများကြီးရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကတစ်ဖက်ကလည်းဆွဆွဲမှုတွေရှိနေတယ်။အဲတော့ဒါကိုပြည်တွင်းမှာရှိတဲ့ case လုတ်တဲ့ commission ကလည်းမလုတ်နိုင်ဘူး။အခက်အခဲတွေလည်းအများကြီးရှိတယ်။တန်တရားတွေလည်းအများကြီးရှိနေတဲ့ဟာကိုဒီထက်ပိုမိုအားကောင်းတဲ့ပိုမိုပြတ်တမကြနိုင်တဲ့နောက်တစ်ခါလူခွေကြီးကိုစုံစမ်းဖော်ထုတ်မှုအတွက်တာဝန်ပေးထားခြင်းခံရတဲ့တည်တံ့တာဝန်ရှိတဲ့ commission နေတရားတော့ကျွန်တော်တို့လှုပ်ဆောင်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆတယ်ဗျ။ဒါမှသာပိုတန်တရားတွေလည်းမရှိဘူးဆိုရင်မရှိဘူးရှင်းနိုင်မယ်။ရှိလို့ရှိရင်လည်းကြည့်ရစွာအရေးယူနိုင်တဲ့သဘောမျိုးဒါကိုတော့ကျွန်တော်ဒီဘက်ကနေပြောချင်ပါတယ
်။ဟုတ်ကဲ့။ဟိုဆရာဦးသိန်းသန်းဦးသဘောထားရောခင်ဗျ။ဟ
ောတူတယ်ဗျ။အဲအဲဆမစင်နေရဲ့လွတ်လပ်မှုပွင့်လင်းမြင်သာမှုအပေါ်မှာနိုင်ငံတကာပြဿနာရှိတာဗျ။ရှိတာဒီအဲပြဿနာကကျွန်တော်တို့လည်းရှိပါတယ်။ဒါယူသရပြောရလို့ရှိရင်ကျွန်တော်တို့ဒီမှာဥပမာအပြင်ရခိုင်ကော်မရှင်ဆိုလို့ရှိရင်ကျွန်တော်တို့ဒီနောက်ဥပဒေလိုပါတဲ့အကြံပေးအဖို့ရဲ့တံပိချက်ကြီးမျှတာတဲ့ဒီကျွန်တော်တို့ယုံနေဗျ။ဒါပေမဲ့ဆန်တဲ့အဖွဲ့ကစုံစမ်းစစ်ဆေးတဲ့ဟာကိုပါတဲ့လူတွေလည်းမကြိုက်ဘူး။နံပါတ်၁နောက်တစ်ချက်ကဟိုအန်ဆူစီလုံးဝမရှိဘူး။တရင်တော့ကြီးမသွားဘူး။မီဒီယာမသွားဘူး။ဘာဖြစ်လို့ကိုယ့်ဘက်ကပြုလွန်ထားတာမရှိဘူးဆိုတော့ဘာတောက်ဆရာရှိတယ်လဲ။လုံးလုံးလည်းလာထွက်လိုက်ပေါ့။ဟုတ်လား။မဟုတ်ပမာန်တို့ကြံဆွဆွဲပါတဲ့အချိန်နဲ့ရှင်းရှင်းနိုင်တာပေါ့။ဒီတရင်ပုံမီဒီယာတစ်ခုရဲမှာမဟုတ်တာပဲ။ကိုယ့်ပြည်တွင်းနဲ့ပါမယ်ဒီပါလည်းပါမယ်။အဲ့ဒီလိုအချက်တွေအလက်တွေပေါ်မှာဘာဖြစ်တပိုင်းမှာဖြစ်ခဲ့တဲ့အထောက်အထားတွေအပေါ်မှာနိုင်ငံကမယုံကြည်မှုဖြစ်တာဗျ။အဲ့တော့ကျွန်တော်ဆရာဦးမင်းတို့တို့ရဲ့ဒီထဲမှာလွတ်လပ်တဲ့ impartial ပေါ့ဗျာ။ဘယ်မှလိုက်နိုင်တဲ့ညာတီသူလေးစားတဲ့ဒီမျိုးတွေကျွန့်ကျင်မှုတွေပါတဲ့ဒီအဖွဲ့အစည်းနဲ့မီဒီယာတွေပါလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်ဆိုရင်ဒါကျွန်တော်ထင်တယ်အဲ့ဒါနဲ့ဒီပြပအဖွဲ့အစည်းတရားကိုမလို့ဘူး။ဒီဘယ်စက်ကြံကြီးဒီလိုဒီကုလသမဂ္ဂကိုယ်စားလှယ်လည်းဟုတ်ဒီပေါ့လို့ပေးစားတော့ပြောလိုက်တယ်လို့ကျွန်တော်ကထင်ကြတာသူတို့မှာအချားအခိုင်မာချက်လိုက်ပြီးရှိလိုက်တယ်လို့ကျွန်တော်ကြည့်နေတယ်ဗျ
။ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးဝေလွင်ရဲ့သဘောထားလည်းကြားချင်ပါတယ်ဆရာဦးဝေလွင်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းအခုဟိုစောစောကဟိုတော်တော်ရှင်တယောက်ကစားတော့အဓိကသူညွှန်းတာတော့ဒီနောက်ဆုံးဒီသူတို့ဟို ိုအထုကိုလည်းသုံးယောက်ပါဝင်တဲ့ဒီဆုံးဟောပေါ့လေအချက်လက်ရှာဖွေဟိုစီစဉ်တဲ့ပတ်သက်လို့သူကရည်ညွှန်းပြီးပြောသွားတာဖြစ်ပါတယ်ဆိုတော့ဒီလိုနိုင်ငံတကာကအခက်အခဲတွေဝင်ရောက်လာမဲ့ကိစ္စကဟိုလိုအပ်တယ်လို့ယူဆလားဟိုဒါမှမဟုတ်ဟိုဒီတော်ရရှင်တရားပြောသလိုဒါအရင်စလို့နိုင်တယ်ဟိုမလုပ်တင်သေးဘူးဆိုတဲ့အမြင်မျိုးရှိလားဘာဟိုဥွေးလွင်တဘောလားသိချင်ပါလားခင်ဗျ
အဲကျွန်တော်တို့ကော်မရှင်ရဲ့သဘောထားကတော့ခုနတင်ပြသလိုပါလွတ်လပ်ပြီးတော့ကတရားမျှတတဲ့စုံစမ်းမှုဆိုတာလိုအပ်တယ်ဆိုတာကတော့မူရကျွန်တော်တို့ပြောထားပါတယ်ဘယ်လိုလူတွေပါသင့်နေဆိုတာတော့ခုနကျွန်တော်တို့ပြောသလိုပါဒီတာဝန်ကိုထပ်ဆိုင်နိုင်မှုအတွက်အရေးချင်းပြေးဝတဲ့ပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားဖို့တော့လိုအပ်တယ်ဘလူတွေလဲဘယ်ကလဲဘယ်မှာလုံမှာလဲ who what when why အဲ့ဒါဒီဟုတော့ကျွန်တော်တို့အနေနဲ့ကဘာမှတော့မပြောချင်ပါဘူးတို့တော့ဒီကိစ္စရက်ဒီအပြည်ပြည်ဆိုင်ရာကနေပြီးတော့စိတ်ဝင်စားနေတဲ့ကိစ္စရက်တစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖြည့်ရှင်းမှုကလည်းပဲကျွန်တော်တို့အပြည်ပြည်ဆိုင်ရာအတိုင်းအတာအမြင်နဲ့ကျွန်တော်တို့ဒါကိုဖြည့်ရှင်းဖို့အတွက်တော့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတောတာရှင်တူပေးထားတဲ့စာတစ်ခုကိုလည်းပဲကျွန်တော်တို့အစီအစဉ်ဆုံးသတ်ခင်မှာဖော်ပြခြင်းပါတယ်သူကတော့မောင်ဝင်းဟန်အင်းလေးပါမခွန်ညိုဖတ်ပြပေးပါဦးခင်ဗျာ
ပမာကြီးမှာဥပဒေနဲ့ကင်းလွတ်ပြီးရပ်တည်နေနိုင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေရှိနေသမျှကာလပတ်လုံးလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဝေဖန်ဆွဆွဲမှုတွေဖိအားပေးမှုတွေကုလသမဂ္ဂလူခွင့်ရေးကောင်စီပါဝင်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချမှုတွေရှိနေမှာပဲဥပဒေထက်မှရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရပ်တည်နေနိုင်ခွင့်ရှိနေတာကိုဥပမာအနေနဲ့ပြောရမယ်ဆိုရင်အလွတ်သတင်းတောက်ကိုပါကြီးအသက်ခံရမှုတောင်သူအမျိုးသမီးကြီးဒေါခင်ဝင်းဦးကောင်ကိုတနက်နဲ့ပြစ်ဒဏ်မှုတွေပါဝင်လူသတ်မှုတွေကိုဥပဒေအရကုစားခွင့်မရတာရာဇဝတ်မှုမကင်းတဲ့လူတက်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေသူတွေကိုဥပဒေအရမရေးအေးမယူတာစသဖြင့်အများအပြားရှိနေတာတွေဟာဥပဒေနဲ့ကင်းလွတ်ရတ္တီခွင့်တနည်းအားဖြင့်ဥပဒေအထက်မှရှိနေတယ်လို့ပြောရမယ်ထင်ပါတယ်ဒီလိုကိစ္စမျိုးတွေမရှိအောင်အစိုးရနဲ့လွှတ်တော်ကအေးမယူနိုင်သမျှကာလပတ်လုံးလူအခွင့်အရေးချိုးဖောက်မှုရှိတဲ့ဆိုတော့ဆွဆွဲချက်နဲ့ဖိအားပေးမှုတွေပြစ်တင်ရှုတ်ချမှုတွေရှိနေအောင်မှဖြစ်ကြောင်းတင်ပြပါရစေတဲ့မောင်ဝင်းဟန်ဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဟိုလက်တွေ့မှာဒီအမှန်တရားကိုဖော်ထုတ်နိုင်မှုဟိုအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနေဦးဝေလွင်လို့ဆိုလို့ရှိရင်လည်းဟိုတကယ်တမ်းကျတော့အစိုးရကိုအကြံပေးဖို့ဟိုအချက်လက်ဒီစုဆောင်းပေးတဲ့ရှာဖွေပေးတဲ့ဟိုအဖွဲ့အစည်းဖြစ်နေကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုမျိုးပေါ်လေဟိုရည်ရွယ်ချက်နဲ့ဖွင့်ထားတယ်ဒီအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်မှုဆိုရင်ဒီစုံစမ်းစစ်ဆေးအဖွဲ့တွေအနေနဲ့ဘလို့အင်္ဂါရက်တွေရှိတင်တယ်လဲကိုအောင်မျိုးမင်းရဲ့ဒီအစိုးရအနေနဲ့ရောဟိုပြင်ဖို့ဆိုရင်ဘာတွေပြင်ဖို့လိုလဲလို့ယူဆတယ်လဲ
ဟုတ်ကျွန်တော်အတိအကသုံးချက်ပြောချင်ပါတယ်ပါဝင်တဲ့သူတွေကခုနလိုကျွန်တော်တို့ဒီကိုယ့်ရဲ့တာဝန်ကိုလေးစားစိုက်နာပြီးပြန်မလိုက်ဖို့အတွက်အရန်အရေးကြီးပါတယ်ဒါမှသာသူတို့ကဖြစ်တဲ့အဖြစ်မှန်ကိုအမှန်တိုင်းတင်ပြနိုင်တယ်သူသားစီငါနာစီဆိုတဲ့စိတ်ဓာတ်မရှိဖို့လိုအပ်တယ်နောက်တစ်ခုကသူရဲ့လုပ်ပိုင်ခွင့်ပါခုနကဆရာဦးရဲ့လွင်တို့ရဲ့ဒီကော်မရှင်ဆိုလို့ရှိရင်အမှန်တော့လူခွင့်စုံစမ်းစစ်ဆေးမှုကိုသူတို့လုပ်ပိုင်ခွင့်မရှိဘူးခင်ဗျသူတို့ကပြဿနာရဲ့အခြေကိုရှာဖွေဖို့ထောက်တာပြင်ဖြစ်တယ်။အဲတော့လူခွင့်ရေးစုံစမ်းစစ်ဆေးမှုကိုလှုပ်ဆောင်မယ်ဆိုရင်ဒီဟာရဲ့လှုပ်ဆောင်ချက်ကိုအတိအကျပြဋ္ဌာန်းပေးဖို့တို့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်ပါတယ်။ဒါမှသာမှန်ကန်သောအချက်လက်တွေဖြစ်လာမယ်။နောက်တစ်ခုကဘလောက်ထိပဲကျွန်တော်ဆုံးဖြတ်ချက်တွေချချဘလောက်ထိပဲအကြံပေးမှုလုပ်လို့တာဝန်ရှိတဲ့သူတွေကဒါကိုမလေးစားလို့ရှိရင်ဒီကော်မရှင်ကအလကားပဲဖြစ်မှာပါ။ဒါကြောင့်မလို့ထပ်ပေါ်လာတဲ့အကြံပြုချက်တွေထပ်ပေါ်လာတဲ့အဖြစ်မှန်တွေကိုတရားဥပဒေနဲ့ညီလူတို့ရဲ့နင့်နာချက်နဲ့အညီအကောင့်ထည့်ဖို့နိုင်တော့အစိုးရနဲ့တာဝန်ရှိသူအဖွဲ့တွေရဲ့လေးစားမှုကနောက်ဆုံးအဆင့်အနည်းနဲ့အရေးကြီးဆုံးလို့လည်းထင်ပါတယ
်။ဟုတ်ကဲ့အဲ့တော့ဆရာဦးသိန်းတန်းဦးရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့ပို့ပြီးတော့ထိထိရောက်ဖြစ်ဖို့ဆိုလို့ရှိရင်ဟိုဘယ်လိုမျိုးတွေစောင့်သင့်တယ်လဲအစိုးရအနေနဲ့ရောအခုလက်ရှိအခြေအနေကိုပြင်မယ်ဆိုရင်ဘယ်လိုချက်တွေကိုပြင်သင့်တယ်လို့ယူဆလဲခင်ဗျာ
ကျွန်တော်ကနံပါတ်1ဟိုစောင့်မြင်ပြီးရောလို့ပဲလူကိုရွေးရလိမ့်မယ်ဗျပါဝင်တဲ့constitution ပေါ့နော်ဒီပါဝင်တဲ့ပပောင်တဲ့ပုဂ္ဂိုလ်တွေလွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ရမှာဗျဥပမာလေဘရောင်းကော်မရှင်မှာဟိုပြည်ရေးဝန်ကြီးဌာနညွန်ချုပ်ကိုထည့်စုံစမ်းခိုင်းတာမျိုးဒါမျိုးကမဖြစ်စင်ဘူးဗျမပတိုက်ဘူးနောက်အဲ့လိုလွတ်လွတ်လပ်လပ်ပညာရှင်မျိုးပညာရှင်တို့အများပြည်သူလေးစားယုံကြည်တဲ့လူတွေဖြစ်ရမယ်ဥပမာအားဖြင့်စစ်ဧရိယာလိုကိစ္စမျိုးစစ်ဘုတ်တမတော်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေဖြစ်တယ်ဆိုတော့တမတော်နဲ့ပတ်သက်လို့တယောက်မှမပါတာကောင်းတယ်ဗျနော်အရာကိုအရင်အငိမ့်စားအရာရှိတို့အသွင်ကြောင်းထားတဲ့လူဘယ်သူမှမပါပါနဲ့အဲ့အဲ့ဒါမျိုးကြားရတဲ့နံပါတ်၁ကကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်များရဲ့အရေးအသွေးနဲ့လွတ်လပ်မှုအာမခံနိုင်မှုလိုတယ်နံပါတ်၂ကဒီလူတွေကအရေးချင်းနဲ့ရှိရမယ်နောက်တစ်ခါဟိုလွတ်လွတ်လပ်လပ်သွားနိုင်တဲ့တွေ့ရှိချက်တွေကိုလည်းဖော်ထုတ်နိုင်တဲ့အားမျိုးလုပ်ပေးရမယ်၃ကအဲ့ဒီသူတို့ကိုထောက်ပြုတဲ့မီဒီယာ service ရှိရပါလိမ့်မယ်မီဒီယာတွေကိုလည်းပဲသူတို့နဲ့အတူသွားပြီးတော့လေ့လာခွင့်စုံစမ်းခွင့်တော့နေရာတကာပြုတ်ပြင်ထားတာမရှိဘဲနဲ့လွတ်လွတ်လပ်လပ်ပြောဆိုခွင့်နေပြီးမယ်ဆိုရင်တော့ ကော်မရှင်ဟာအကြီးသေးလည်းပြည်စုံမဲ့ဒီကထောက်ပံ့နေရမယ်လို့ကျွန်တော်ယူမယ်ဒါမျိုးကော်မရှင်မျိုးပဲဖွဲ့စည်းပေးမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါအဲ့တော့ကျွန်တော်ဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဆရာဦးဝေးလွင်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုဆရာဦးဝေးလွင်ကတော့ဟိုစောပိုင်းကနေပြောထားတာရှိပါတယ်ဟိုဟိုလူတဲ့ဆိုင်မူပို့ပြီးတော့ဟိုဟိုဟာကြည့်တဲ့နယ်ဆိုရဲအယူဆရှိပါတယ်ဆိုတော့ကျွန်တော်ဒီဟိုလူတွေကိုဟိုရွေးချယ်ဖို့တရားလွတ်လပ်ဖို့ဆိုပြီးရှေ့ကဟိုဆွေးနွေးတဲ့သူတွေပြောတဲ့ဟာမျိုးတော့ကျွန်တော်မပြောချင်တော့ပါဘူးဒါပေမဲ့ကိုအောင်မျိုးမထောက်ပြတဲ့အထက်မှာကျွန်တော်တခုတွေ့တာကတော့လုတ်ပိုင်ခွင့်တွေပို့ပေးတဲ့နောက်တစ်ခုကဒီဟိုပေါ့လေဒီစုံစမ်းစစ်ဆေးတဲ့အဖွဲ့တွေကပြောတဲ့ဒီဟိုပေါ့လေဟိုအကြံပြုတဲ့အချက်တွေကိုအကောင့်တွေဖော်မှုတွေဟိုအားနည်းတဲ့အပိုင်းတွေကိုလည်းကျွန်တော်ဆွေးနွေးရမှာကြားပါတယ်ဆိုတော့တကယ်တော့ဒီကိုဦးဝေးလွင်တို့အဖွဲ့အစည်းတွေစုံစမ်းစစ်ဆေးနေတဲ့လူတွေအတွက်ပိုပြီးထိထိရောက်လုံနိုင်ခံနိုင်မှုဆိုရင်ဟိုလုတ်ပိုင်ခွင့်တို့အကောင့်ထဲဖုံးမှုအပိုင်းတို့ဘလို့အားနည်းချက်မျိုးတွေကိုပြင်သစ်တယ်လို့ဦးဝေးလွင်နေနဲ့ယူဆမိလေ။အဲ
ကျွန်တော်တို့တွေ့တာတော့ကျွန်တော်တို့စုံစမ်းစစ်ဆေးတဲ့နေရာမှာလူအပ်တဲ့အထောက်အကူတို့တော့တတ်နိုင်သလောက်ဟိုဒေသဆိုင်ရာအာဏာပိုင်တွေရောဌာနဆိုင်ရာဖွဲ့စည်းရောဘဟုကပုဂ္ဂိုလ်တွေရောပေးကြပါလေ။ဆိုတော့ကျွန်တော်တို့ပေးလိုက်တဲ့အကြံတွေကိုလက်တွေ့အကောင့်တွေပို့ဖို့ဆိုတာတော့အကြီးဆုံး challenge တစ်ခုပါလေ။အဲ့ဒါတော့ဖြင့်အာဏာပိုင်များကလုပ်ရမယ့်ကိစ္စဖြစ်တယ်။အကောင့်တွေပို့တဲ့နေရာမှာလည်းတယ်ဘလောက်အထိအကောင့်တွေပို့သွားပြီဆိုတာကို monitor လုပ်ဖို့ကျွန်တော်လည်းလိုအပ်ပါလေ။ဘာကြောင့်လဲဆိုတော့ commission တွေကပေးလိုက်တဲ့အကြံဉာဏ်တွေဘလောက်ကောင်းတော့ညာလဲပဲလက်တွေ့မှာအကောင့်တွေပို့တဲ့နေရာမှာအားနည်းနေမယ်ဆိုလို့ရှိရင်ကြဒနာရဲ့အဖြေတည်းဟာကျွန်တော်တို့ပေါ်လာဖို့နည်းနည်းခက်ခဲတယ်နှောင့်နှေးနိုင်တဲ့အကြောင်းရှိပါလေ။အဲ့တော့ဒီ implementation လို့ခေါ်တဲ့အကြံဉာဏ်အများကိုအကောင့်အထည်ပေါ်တဲ့နေရာမှာတော့တွတ်တွတ်လဲ့ထက်ထက်မြက်မြက်ကလေးလုပ်နိုင်ဖို့ပေါ့ဗျာ။ကျွန်တော်တို့သုံးတဲ့အသုံးလေးရှိပါလေ low hanging fruit ဆိုတာဟိုကျွန်တော်တို့မြင်းမြန်ဆန်လန်လုပ်နိုင်တော့လောလောကူကူလုပ်နိုင်တော့အလုတ်ကလေးတွေကိုလုတ်ပြလိုက်ပြီဆိုရင်ပြည်သူရဲ့ယုံကြည်မှုကရလာပြီ။အဲ့ဒါဆိုရင်ပြည်သူရဲ့ပူးပေါင်းမှုရသွားပြီဆိုရင်ကျွန်တော်ပြဿနာများကိုဖြေရှင်းမှုတွေအများကြီးလွယ်ကူသွားမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ခင
်ဗျာ။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့ဦးဝေးလွင်ညီမရင်းမြစ်မှာအဖွဲ့ရဒါရိုက်တာဦးအောင်မျိုးမင်းရှင်းနေဦးသိန်းတန်းဦးနဲ့စာရီအီးမေးလ်တွေနဲ့ပေးပို့တဲ့ပုံစံတွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်ပြီးထုတ်လုပ်သူကိုရန်နိုင်တဲ့သူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA ကနေတန်လွင့်ပေးနေတဲ့အခုတနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိနားဆင်နိုင်ပါရှင်။စနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကတလဲကြီးညာပေးပါအောင်မရှင်။
American သမ္မတ Donald Trump ကသူဟာ Pittsburgh မြို့လူထုကိုပဲကိုးစားပြုပါတယ် Paris ကိုကိုးစားမပြုဘူးလို့ Paris ရာသီဥတုဆိုင်ရာသဘောတူညီမှုကနေ American ပြည်အောင်စုနှုတ်ထွက်မယ်လို့ကြေညာချိန်မှာပြောသွားခဲ့ပါတယ်။ဒါပေမဲ့အခုလိုမျိုး Mr. Trump ရဲ့အမှတ်ချက်စကားကသူ့ကိုတိုက်ရိုက်စော်ကားနေသလိုခံစားရတယ်လို့ Pittsburgh မြို့တော်ဝန် Bill Perdue တို့ကပြောပါတယ်။ Mr. Trump ရဲ့မိန်ကွန်းရေးပေးသူဟာ Pittsburgh မြို့ကိုချွတ်ချုံကြကြောင်မီးသွေးနဲ့တံမီးထုတ်လို့ရေကိုပဲမိကိုနေရတဲ့မြို့ဟောင်းအဆုတ်ကြီးလို့ပုံဖော်ထားတယ်လို့မစ္စတာပက်ဒူတူကပြောပါတယ်ရေတန့်စင်အောင်လို့လေထုညဉ့်ညံ့မှုကင်းအောင်လို့နှစ်ပေါင်း30ကျော်ဒီလုပ်ငန်းတွေရပ်ပစ်ပြီးတော့သူတို့အနစ်နာခံခဲ့တာတွေကိုမိန်ကွန်းထဲမှာမျက်ကွယ်ပြုထားတယ်လို့မြို့တော်ကပြောသွားခဲ့ပါတယ်မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖယ်ရှားရေးအတွက်အမေရိကန်ပါဝင်တခြားနိုင်ငံတွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့တနိဋ္ဌာန်ချထားမှုအတွက်အမေရိကန်ကာကွယ်ရေးဝန်ကြီးကကြိုဆိုကြောင်းပြောကြားသွားပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာအားလုံးကိုချင်းချောင်းနေတဲ့လက်ရှိထိရှားတဲ့အနေအထားတစ်ခုဖြစ်တယ်လို့စနေနေ့စင်ကူမှာကျင်းပနေတဲ့နှစ်စဉ်ရှန်ဂရီလာကာကွယ်ရေးဆိုင်ရာညီလာခံအတွင်စကားပြောကြားစဉ်မှာအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ပြောဆိုခဲ့တာဖြစ်ပါတယ်အီရန်နိုင်ငံထဲမှာ IS Islamic စစ်သွေးကြွတွေကသူတို့မျိုးတော်လို့သတ်မှတ်ထားတဲ့ Raqqa မြို့ကိုတိုက်စစ်ဆင်ဖို့အတွက် American ကကြောတောက်နောက်ခံပေးထားတဲ့ Syria ကတပ်ဖွဲ့တွေအသင့်ဖြစ်နေပြီလို့ Syria နိုင်ငံက Quds Nueva ပြည်သူ့စစ်အဖွဲ့ YPG ရဲ့ပြောရေးဆိုခွင့်ရှိသူကဒီကနေ့စနေနေ့မှာပဲပြောကြားသွားခဲ့ပါတယ် Raqqa မြို့ကလူတွေကိုလည်းမြို့ကထွက်သွားဖို့တတိပေးထားပြီးဖြစ်တယ်လို့သူကဆိုပါတယ် Raqqa မြို့မှာတော့လောလောဆယ်လူပေါင်း2သိန်းကြီးပါအိုးအိမ်မဲ့ဖြစ်နေရတာဖြစ်ပါတယ်ရှင်
စနေနေ့ညဘက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ် VOA American တာရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.